Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနေ့ကမှာခင်ဗျာ VOA American တာရဲ့2022ခုနှစ်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမယ်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အမျိုးသားညီညွတ်ရေး NUG အစိုးရကပင်လုံစာချုပ်ချိုးဆိုခြင်း85နှစ်မြောက်အွန်လိုင်းအခမ်းအနားကျင်းပတဲ့သတင်းအကျဉ်းသားတွေလွတ်ပြေးနေရမှာနိုင်ငံရေးအကျဉ်းသားတွေမပါဘဲလွတ်ပြေးနေတဲ့သတင်းယူကရိန်းရုရှားတင်းမာမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတယ်လီဖုန်းကနေစကားပြောတဲ့သတင်းအဲ့ဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုလည်းဆက်လက်တင်ပြပေးမှာပါအဲ့ဒီအထဲမှာတခုကတော့
ဖူဆောင်နေရတဲ့ကိုယ်ဝန်ဆောင်တွေမှာတော့ကြည်ရတာတော့ NFT ကတော့အရန်တက်နေတာဟာအများရယ်ပေါ့နော်။ကျမတို့ကလည်းဟိုဟာလည်းမပေးနိုင်ဘူးသူတို့ကလည်းဟာရမှတာတင်းတင်းအောင်သူတို့လည်းမဖားနိုင်ဘူးပေါ့နော်။အဟာရမကြီးမှာကိုတော့ကျမတို့တော်တော်ကိုစိုးရိမ်ရတဲ့အနေအထားရှိနေတယ်
။တို့အတန်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။အဲ့တစ်ဆက်တည်းမှာပဲသတင်းပေးပို့ချက်တခုမှာတော့ COVID တောက်ဆေးတခုကိုပြည်တွင်းကုမ္ပဏီတခုကနေစတင်ထုတ်လုပ်ရောင်းချနေတဲ့အကြောင်းသတင်းကိုလည်းတင်ဆက်ပေးပါပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတစ်ပတ်အတွင်းမြန်မာသတင်းတစ်ပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းဒုတိယပိုင်းမှာဆက်လက်ကြည့်ရှုနားဆင်ကြရပါပါ။ကဲအခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မယ်ဆိုရင်လင်းလင်းမြန်မြန်ပဲပြင်းထန်တဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချိန်မှာတရိပ်ပေးလိုက်ကြောင်းသမ္မတအင်ယူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားမှုဟာတနာရီကြာမြင့်ခဲ့တာပါယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ရုရှားဘက်ကအသင့်ရှိနေပြီဆိုတဲ့စိုးရိမ်မှုတွေတိုးလာပြီးတင်မာမှုတွေဆက်လက်ဖြစ်ပွားနေချိန်မှာပဲအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာပါယူကရိန်းနယ်စပ်မှာတိုက်အားတသိန်းကျော်ချထားတဲ့ရုရှားကတိုက်အားကိုဆက်ပြီးတိုးချနေတာလည်းဖြစ်ပါတယ်ရုရှားဘက်ကတောင်းဆိုထားတဲ့သူ့ရဲ့လုံခြုံရေးဆိုင်ရာစိုးရိမ်မှုအတွက်သမ္မတဘိုင်ဒန်ကအရင်ဇန်နဝါရီလတုန်းကကန့်လန့်ချက်လိုပဲထပ်ပြီးတင်ပြနေတာတွေ့ရကြောင်းနဲ့ရုရှားရဲ့အဓိကတောင်းဆိုချက်တွေကိုထည့်သွင်းစဉ်းစားထားတာမတွေ့ရကြောင်းရုရှားအစိုးရမူဝါဒရေးရာထိပ်ပန်းအကြံပေးယူရီအိုရှာကော့ဖ်ကသမ္မတနှစ်ဦးဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်။ဒါအပြင်ရုရှားဘက်ကဒဏ်ပြန်အဆိုပြုချက်ကိုမကြခင်မှာပဲထုတ်ပြန်ဖို့ရှိတယ်လို့လည်းပြောပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ဆက်သွယ်ပြောကြားမှုဟာဟန်ချက်ညီညီနဲ့အလုသဘောဆန်ကြောင်းပြောဆိုခဲ့ပြီးဆက်သွယ်ဆွေးနွေးမှုတွေကိုအဆင့်တိုင်းမှာဆက်ပြီးလုပ်ဖို့အတွက်နှစ်ဖက်သဘောတူခဲ့ကြတယ်လို့လည်းသူကပြောပါတယ်။ရုရှားရဲ့ကျူးကျော်ဝင်ရောက်မှုအန္တရာယ်အတွက်စိုးရိမ်နေကြချိန်မှာစီးလုံးညှဉ်းညွတ်ကြောင်းပြတာတဲ့အနေနဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာကီယက်ဖ်မြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကယူကရိန်းအလံတွေလွှင့်ထူပြီးနိုင်ငံတော်တချင်းတွေတီးဆိုဆန္ဒပြခဲ့ကြပါတယ်လလရဲ့အတွက်ကြောက်နေလို့မဖြစ်ဘဲအားလုံးစီစီလုံးလုံးနဲ့တိုက်ပွဲဝင်ရမှာဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီရဲ့စနေနေ့မနက်ခင်းပြောကြားချက်အတိုင်းလုပ်ရမှာဖြစ်ကြောင်းအေးခဲနေတဲ့ရာသီဥတုကြားဆန္ဒပြနေသူတွေကပြောပါတယ်ဆန္ဒပြသူတချို့ကစစ်ပွဲဟာအဖြေမဟုတ်ကြောင်းဆိုင်းမုတ်တွေပြန်လည်ခုခံကြဖို့စာတမ်းတွေကိုကန်ဆောင်ထားကြပါတယ်ယူကရိန်းမှာလွန်ခဲ့တဲ့၈နှစ်ကရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေကြောင့်လူပေါင်း14,000တည်ဆုံးခဲ့ပြီးခရိုင်းမီးယားဒေသရုရှားတို့လက်ထက်ရောက်ခဲ့ရတယ်လို့အခုလည်းတနင်္ဂနွေလုံးကြာရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ရုရှားဟာယူကရိန်းနယ်စပ်မှာတိုက်ရင်အားတသိန်းကျော်ချထားတယ်လို့အင်းကြီးချင်းဘဲလာရုစ်နဲ့ပင်လယ်နဲ့ဒေသတွေမှာပါသူ့ရဲ့စီးရေးပြင်ဆင်မှုတွေကိုလုပ်နေတာဖြစ်ပါတယ်။ယူကရိန်းမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေပြန်လည်ထွက်ခွာဖို့တတိပေးနေတဲ့အမေရိကန်နီးတူဗြိတိန်ကလည်းတောက်ကြနေမှာပဲတိုက်တွန်းလိုက်ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တဲ့ဗြိတိန်ကာကွယ်ဝင်ကြီးဘန်ဘောလစ်မော်စကိုကနေပြန်ထွက်လာပြီးမကြခင်မှာပဲဗြိတိန်နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးရုံးက အခုလိုအကြံပေးချက်ထုတ်ပြန်ခဲ့တာပါ။ရုရှားကယူကရိန်းကိုအချိန်မရွေးဝင်ရောက်ကျူးကျော်နိုင်ကြောင်းအမေရိကန်ကသတိပေးလိုက်ချိန်မှာပဲအက်စတိုးနီးယားကသူ့ရဲ့နိုင်ငံသားတွေယူကရိန်းကနေအမြန်ထွက်ခွာဖို့တိုက်တွန်းလိုက်တယ်လို့ယူကရိန်းဆိုင်ရာ EU ဥရောပတမကတန်မတ်ကြီးမက်တီမာစီကက်စ်ကလည်းယူကရိန်းကသူ့ရဲ့ရုံးမှာမရှိမဖြစ်ဝန်ထမ်းတွေမှာအပကျန်အားလုံးယူကရိန်းကနေပြန်ပြီးထွက်ခွာဖို့အတွက်တိုက်တွန်းခဲ့တာဖြစ်ပါတယ်။ဥရောပကော်မရှင်ပြောခွင့်ရပီတာစတန်နိုကတော့ EU အနေနဲ့သူ့ဝန်ထမ်းအားလုံးကိုထွက်ခွာခိုင်းတာမဟုတ်ကြောင်းနဲ့ယူကရိန်းခြေနေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဆက်ပြီးဆန်းစစ်နေမှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာဟာရိုဗာကတော့အမေရိကန်နဲ့ဗြိတိန်တို့ဆွဆွဲတယ်လို့ယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ရည်ရွယ်ချက်မရှိဘူးလို့တောက်ကြနေကပဲညှင်းဆိုခဲ့တာပါ။ဂျပန်ဩစတြေးလျနယူးဇီလန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေယူကရိန်းကနေထွက်ခွာဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာတောင်ပိုင်းကဆော်မွန်ကျွန်းနိုင်ငံငယ်ကလေးမှာတရုတ်ရဲ့လွှမ်းမိုးမှုကိုဒဏ်ပြန်မှုရည်ရွယ်ပြီးအမေရိကန်ကတန်ယုံပြန်ဖွင့်မယ်အကြောင်းကြေညာလိုက်ပါတယ်။ပစိဖိတ်ဒေသခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံခြားဝန်ကြီးအန်သိုနီဘလင်ကင်ကဩစတြေးလျကနေဖီဂျီကိုစနေနေ့မှာရောက်သွားချိန်မှာဆော်မွန်မှာတန်ယုံဖွင့်ဖို့အတွက်အတည်ပြုပြောကြားခဲ့တာပါ။တရုတ်နိုင်ငံကအခိုင်အမာခြေကုပ်မယူခင်မှာလက်ဦးမှုရယူမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကွန်ဂရက်စ်လွှတ်တော်ကိုအကြောင်းကြားစာထဲမှာဖော်ပြခဲ့တယ်လို့ AP သတင်းကဖော်ပြပါတယ်။ဆော်မွန်ကျွန်းနိုင်ငံမှာတရုတ်စီးပွားရေးသမားတွေနဲ့နိုင်ငံရေးသမားတွေချင်းကပ်နေရယူဖို့အတွက်အပြင်းထန်စ조사နေကြတာကြောင့်ဒုတိယကမ္ဘာစစ်အတွင်းကရခဲ့တဲ့ဒီကျွန်းသားတွေနဲ့အမေရိကန်တို့ရဲ့အထူးဆက်ဆံရေးကိုထိခိုက်မဲ့အန္တရာယ်ရှိနေတယ်လို့လည်းလွှတ်တော်ကိုပေးပို့တဲ့စာမှာဖော်ပြထားတာပါ။လူရေ9သိန်းလောက်သာရှိတဲ့ဆော်မွန်ကျွန်းနိုင်ငံဟာထိုင်ဝမ်ကျွန်းနဲ့ဆက်ဆံနေရကနေလွန်ခဲ့တဲ့3နှစ်လောက်ကတရုတ်အစိုးရနဲ့ပြောင်းလဲပြီးဆက်ဆံမှုတိုးမြင့်လာခဲ့တဲ့အပေါ်စိုးရိမ်မှုတွေစီးပွားရေးပြဿနာတွေကြောင့်မနစ်ကနိုဝင်ဘာလတည်းငြင်းချမ်းစွာဆန္ဒပြပွဲတွေစတင်ဖြစ်ပွားခဲ့ပြီးအ धिक ယုံတွေဖြစ်ပွားခဲ့တာပါအမေရိကန်ဟာဆော်မွန်ကျွန်းမှာအရင်က5နှစ်လောက်တန်ယုံဖွင့်ခဲ့ပြီးပေမဲ့1993ခုနှစ်မှာပိတ်လိုက်ပြီးအိမ်နီးချင်းပပနယူဂီနီမှာရှိတဲ့အမေရိကန်တန်ယုံကနေပူးတွဲတာဝန်ယူနေတာဖြစ်ပါတယ
်ဗီအိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
် VOE American အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဖေဖော်ဝါရီလ12ရက်နေ့ကကြောက်ခဲ့တဲ့ပြည်ထောင်စုနေအထိမ့်မှတ်အဖြစ်မြန်မာစစ်ကောင်စီကနေပြည်တော်မှာအခမ်းအနားနဲ့ကျင်းပခဲ့သလိုအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအွန်လိုင်းကနေကျင်းပရမှာနိုင်ငံတကာတန်တမာကိုယ်စားလှယ်တွေပါဝင်ကြပါတယ်ပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်အနေနဲ့အွန်လိုင်းကကျင်းပရမှာအမေရိကန်ပြည်ထောင်ပြင်သစ်ဂျာမနီဂျပန်ကနေဒါနော်ဝေးဆွီဒင်ဒိန်းမတ်အိုင်ယာလန်စတဲ့နိုင်ငံ24နိုင်ငံကတန်တမာတွေပါဝင်ခဲ့ကြပြီး3နိုင်ငံကတဝင်လွှာပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ် NUG ရဲ့အွန်လိုင်းအခမ်းအနားမှာ KIO ကချင်လွတ်မြောက်ရေးအဖွဲ့ထိပ်တန်းတာဝန်ရှိသူတွေအပါအဝင်တိုင်းရင်းသားကိုယ်စားလှယ်တချို့လည်းပါဝင်ကြပါတယ်စနေနေ့မှာပဲစစ်ကောင်စီကနေ85နှစ်မြောက်စင်ရတုအဖြစ်နေပြည်တော်မှာအခမ်းအနားနဲ့ကျင်းပခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုဖိတ်ခေါ်ခဲ့ပါတယ်
။တစ်ကတော့တစ်ဖက်ကကြိတ်ခတ်တက်ခတ်မှုရပ်ဆိုင်ပေးခြင်းနဲ့နှစ်ကတော့သာဝရငြိမ်းချမ်းရေးကိုဦးတည်ပြီးကြိုတင်ကန့်သတ်ချက်ပထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်နိုင်ရေးကိုဖိတ်ကြားခြင်းပဲဖြစ်ပါတယ်
။စစ်ကောင်စီကကျင်းပခဲ့တဲ့ပြည်ထောင်စုနေ့နဲ့ဒီကနေ့စတင်ပြုလုပ်မဲ့သာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုအင်အားကြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်ကြတဲ့ KNU ကင်းမျိုးသားအစည်းအရုံး KIO ကချင်လွတ်မြောက်ရေးအဖွဲ့တို့အပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါအပြင်အဖွဲ့အစည်းတချို့ကလည်းပြည်ထောင်စုနေကိုတော့တက်ရောက်ပြီးထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုထားကြပါတယ်ခင်ဗျာ။မနေ့ကကြောက်ခဲ့တဲ့စင်ရတု85နှစ်မြောက်ပြည်ထောင်စုနေအထိမ့်အမှတ်အနေနဲ့စစ်ကောင်စီကနေအကျဉ်းသား860ပြန်လွှတ်ပေးခဲ့တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးနဲ့ဆက်ဆက်ဖန်ဆီးခံရသူတွေပါဝင်တယ်လို့တော့သတင်းမရရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားမိသားစုတွေဟာအင်းစိန်အကျဉ်းထောင်ရှိမှာတွားရောက်ဆောင်ဆိုင်ကြပေမဲ့သူတို့ရဲ့မိသားစုတွေကအကျဉ်းကျခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်လာတာမတွေ့ရဘူးလို့ဆိုပါတယ်။ ထောင်ထံ280ချမှတ်ခံခဲ့ရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်တွင်းမြင့်ကိုထောင်ထံထက်ဝက်လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့စစ်ကောင်စီကတီးခြားကြေညာပါတယ်။အခုအချင်းကြခံရသူအများစုဟာအင်းစိန်အချင်းထောင်ကဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာပြန်လွတ်ပေးမလားဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးရှောင်းတာနာကိုပြန်လွတ်ပေးဖို့သူ့ရဲ့မူရင်းနိုင်ငံဩစတြေးလျနိုင်ငံကတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်မှာလည်းတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကပြောဆိုပါတယ်စစ်ကောင်စီကနေနိုင်ငံရေးနဲ့ဆက်ဆက်ပြီးအကျဉ်းသားပေါင်း989ဦးကိုဖမ်းဆီးထားတယ်လို့နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကနေဒါနိုင်ငံမြို့တော်အော်တဝါမှာကုန်တင်ကားယာဉ်မောင်းတွေဥဆောင်ပြီးစတင်ခဲ့တဲ့ကိုဗစ်ရောဂါကာကွယ်ဆေးမထိုးမနေရအမိန့်ကိုစတင်စန္ဒပြပွဲတွေဟာအမေရိကန်နဲ့နယ်စပ်အထိပြန့်နှံ့ခဲ့တယ်လို့ဥရောပနဲ့တခြားနိုင်ငံတွေပါကူးစက်သွားခဲ့ပါတယ်။အမေရိကန်နဲ့အဓိကဆက်သွယ်ထားတဲ့အမ်ဘက်ဆာဒါတရားကိုပိတ်ဆို့စန္ဒပြခဲ့ကြတဲ့သူတွေကိုဒီကနေ့စနေနေ့အစောပိုင်းမှာပဲကနေဒါရဲတပ်ဖွဲ့ကရှင်းလင်းခဲ့ပြီးငြိမ်းငြိမ်းချမ်းချမ်းအဆုံးသတ်သွားခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်။ထရကာသမားတွေရဲ့ပိတ်ဆို့ဆန္ဒပြပွဲတွေကြောင့်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံအကြားအသွားအလာပိတ်ဆို့ခဲ့ပြီးကားလုပ်ငန်းတွေမှာလည်းထိခိုက်ခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့်အွန်တီးရီးယားပြည်နယ်မှာအရေးပေါ်အခြေအနေကျင်ညာခဲ့ပြီးပိတ်ဆို့တားဆီးထားတာတွေဖယ်ရှားဖို့လည်းတရားသူကြီးရှီကအမိန့်ရရှိခဲ့တာကြောင့်ရှင်းလင်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်ကနေဒါကဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကြောင့်ပြင်သစ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာလည်းFreedom Convoy လွတ်လပ်တဲ့မော်တော်ယာဉ်တန်းလှုပ်ရှားမှုတွေပြန့်နှံ့သွားပါတယ်။ပါရီမြို့တော်မှာစနေနေ့ကဆန္ဒပြပွဲကအောင်မြင်မှုဦးကြီးကိုကားတွေနဲ့ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာလည်းကာကွယ်ဆေးထိုးရမယ့်ပြဋ္ဌာန်းချက်ကိုစန့်ကျင်တဲ့အနေနဲ့လမ်းတွေကိုပိတ်ဆို့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ရီမင်နိုင်ငံတောင်ပိုင်းအဖရဒေသမှာအယ်ကာအီဒါအကြမ်းဖက်သမားလို့တန်တရားရှိသူတွေကကုလသမဂ္ဂဝန်ထမ်း၅ဦးကိုပြန်ပေးဆွဲသွားတယ်လို့ရီမင်အာနာပိုင်တွေကစနေနေ့မှာပြောပါတယ်။တောက်ကြနေနှောင်းပိုင်ကပြန်ပေးဆွဲခံရသူတွေထဲမှာရီမင်နိုင်ငံသား၄ဦးနဲ့နိုင်ငံခြားသား၁ဦးပါဝင်တယ်လို့ပြောပါတယ်။ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်ကအဲ့ဒီအဖွဲ့ဟာပြန်ပေးဆွဲတဲ့လုပ်ရက်တွေလှုပ်ဆောင်လေးရှိတယ်လို့ပြောပါတယ်။လက်နက်ကိုင်လူမျိုးစုတွေနဲ့အယ်ကာအီဒါအကြမ်းဖက်သမားတွေရှိကြတဲ့ရီမင်နိုင်ငံမှာပြန်ပေးဆွဲမှုတွေမကြာခဏဖြစ်ပွားခဲ့ပြီးပြန်ပေးငွေကြေးတောင်းခံတာအကျဉ်းသားလဲလှယ်တာတွေလုပ်လို့ရှိပါတယ်။အယ်ကာအီဒါအဖွဲ့ရဲ့အာရေဗျကျွန်းဆွယ်အဖွဲ့ကွဲ AQAP ဟာနိုင်ငံတကာကုံရက်တီတိဆောက်ထားတဲ့အန္တရာယ်ကြီးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံကိုတိုက်ခိုက်ဖို့ကြိုးစားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။VOA ရဲ့တင်းငွေမနက်ခင်ရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကရုပ်သံအဖြစ်နဲ့လည်းကြည့်ရှုလို့ရအောင်ပူရဲတင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးဆက်သွယ်မေးမြန်းတင်ဆက်ထားတာကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတကာအသိမှတ်ပြုကိုဗစ်တောက်ဆေးတစ်ခုကိုမြန်မာပြည်တွင်းမှာထုတ်လွှင့်လိုက်တဲ့သတင်းဖြစ်ပါတယ်။ American Mark Company ထုတ်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုရှော့ချရေး Melno Fia Ravia ဆေးကိုရန်ကုန်မြို့မှာထုတ်လုပ်ပြီးတော့ပြည်ဗမာပြည်တွင်းမှာဈေးချိုချိုနဲ့ရောင်းချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ဈေးတစိတ်အမည် Morning Pack နဲ့ထုတ်တဲ့ဒီဈေးစတင်ထုတ်လို့ရောင်းချနိုင်ဖို့ကိုဒေါက်တာစောနေွယ်က
COVID Third Wave အပြီးမှာကျမတို့မြန်မာနိုင်ငံမှာ Delta မှာပြည်သူတွေအများကြီးပဲကြုံတွေ့လိုက်ရတဲ့အတွေ့အကြုံကခါသေးတယ်ပေါ့နော်။အဲအကြောင်းလို့ဒီဈေးကတော့မရှိမဖြစ်လိုအပ်တယ်ပေါ့နော်ဒီအင်ပို့ကိုပဲမိခိုးနေမယ်ဆိုရင်ဒီပြည်သူတွေသုံးဆွဲဖို့အတွက်ဆေးတွေနောက်ကျဖို့ရရှိတယ်ပေါ့နော်ဒါကြောင့်မို့ကျွန်တော်တို့စူးစမ်းထုတ်มาရမယ်ဆိုပြီးတော့ကျွန်တော်တို့ရဲ့ Pacific Medical Industry ဆက်ယုံက Scientist တွေပေါ့ကျွန်တော်တို့ပြည်ပပညာရှင်တွေကိုလည်းခေါ်ပြီးတော့ Sensor Research and Development တွေလုပ်ပြီးတဲ့အခါမှာ Monupiravir 200 mg ထုတ်နိုင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်အကုန်ပိုင်းမှာပဲအစားအသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကိုတင်ပြဖြောက်ထားခဲ့ပါတယ်ဒီဖေဖော်ဝါရီလ9ရက်နေ့မှာပဲကျွန်တော်တို့ခွင့်ပြုချက်ရရှိတဲ့အတွက်ကျွန်တော်စတင်ရောင်းချနေပါပြီရှင် ည်သူတွေဈေးနှုန်းတက်တက်တားနဲ့အမခန့်ချက်ရှိရဲ့ဈေးကိုသုံးဆွဲနိုင်အောင်ဆိုပြီးတော့ကျွန်တော်တို့3,900နဲ့တပူးကိုပေါ့နော်စပြီးတော့ရောင်းချနေပါတယ်ဆရာဝန်ဈေးညွှန်းစာနဲ့သုံးဆွဲရတဲ့ဈေးဖြစ်တဲ့အတွက်ကြောင့်မို့ဆရာဝန်ရဲ့ဈေးညွှန်းစာနဲ့ပြသပြီးတော့ဆရာဝန်ညွှန်းတဲ့ dose တိုင်းကျွန်တော်တို့ရောင်းချပေးနေပါတယ်ရှင
်ဒါအပြင်ဒီဆေးရဲ့အရေးသွေးခိုင်မာမှုကိုမေးရမှာလေဒေါက်တာစောနေွယ်က
မြန်မာနိုင်ငံစားသောက်နဲ့ဆေးဝါးကုတ်ကဲဦးစီးဌာနကတော့သူရဲ့စံချိန်စံညွန်းတွေပေါ့နော် quality efficacy နဲ့ safety တွေကိုသူကတရားစစ်ဆေးပြီးတော့ quality စံချိန်စံညွန်းမှီတယ်ထိရောက်တဲ့အတွက်ကြောင့်လို့သူကခွင့်ပြုချက်ပေးလိုက်တဲ့အချိန်မှာပဲ6ရက်နေမှာကြတဲ့ကျွန်တော်တို့စပြီးတော့ဖြန့်ချီတောင်းချပါတယ်အဲ့မှာလူနာတွေကဝယ်တောက်ပြီးတော့မှဒီ1ရက်2ရက်အတွင်းမှာတော်တော်လေးနလန်ထူလာတယ်ဆိုတာမျိုးကိုကျွန်တော်တို့စီဖုံးဆက်ပြီးတော့ပြောကြပါတယ်ဆရာဝန်တွေကလည်းဝမ်းသာအားပြောကြတယ်သူကဒီ covid virus ပွားတာကိုတက်တာစီပြီးတော့ဒီ24နာရီအတွင်းမှာပဲဟို positive ဖြစ်နေတဲ့လူတွေကနောက်တခြားလူကိုပြန်ပွားဖို့အတွက်ကိုသူက short ချပေးရဲဆိုပြီးတော့မှ study တွေလည်းအများကြီးရှိပါတယ်ရှင်ဆေးရုံတက်ရတဲ့နှုံးတွေတေဆုံးမှုနှုံးတွေကို short ချနိုင်ပါတယ
်ဒါပေမဲ့ဒေါက်တာဆရာသက်ကတော့ဒီဆေးကအရင်တွက်ကွေးအတွက်စမ်းသပ်ခဲ့ရမှာ virus မျိုးကွဲစေပြီးဆေးမတူတာဖြစ်စေတာမို့မတုံးပဲရထားခဲ့ကအခု covid အတွက်ပြန်စမ်းပြီးပထမအကောင်ဆုံးဆေးတွေမရမှသာအရေးပေါ်အဖြစ်အမေရိကန်မှာသုံးခွင့်ရထားတာကြောင့်မြန်မာအတွက်လည်းတသက်မမတ်လူနာတွေမှာသာသုံးသင့်တယ်လို့ဆိုပါတယ
်နံပါတ်1ကအသက်65နှစ်ကျော်တယ်နံပါတ်2ကဆေး vaccine လုံးဝမထိုးထားတဲ့လူတွေနံပါတ်3ကဆီးချိုသွေးတိုအဝလွန်တာပေါ့နောက်တစ်ခုက cancer ရောဂါဖြစ်နေတဲ့လူတွေ immunosuppressive medication ကိုခေါ်တဲ့ဟိုပမာဏငယ်မှာတော့အများဆုံးသုံးတာကတော့ prednisone ပေါ့နော်အကျော်ကြီးရောင်နေတဲ့လူတွေပေါ့ rheumatoid arthritis တွေပမာဏငယ်မှာအများကြီးရှိပါတယ်ကိုယ်ခံစားနေနေတဲ့လူတွေပေါ့နော် HIV patient တွေနောက်အသေးစားထိုးထားတဲ့လူတွေတောက်ကအစားထိုးထားတဲ့လူနာတွေအသက်ဘယ်အရွယ်ပဲဖြစ်ဖြစ် vaccine ဘယ်နှလုံးထိုးထားသည်ပဲဖြစ်ဖြစ်ဘာ vaccine နဲ့ထိုးထားသည်ပဲဖြစ်ဖြစ်အဲ့ဒီ coronavirus တွေသူတို့အသက်အန္တရာယ်ဆုံးရှုံးနိုင်တဲ့အထိ progress ဖြစ်နိုင်တယ်ဒီဆေးကိုတောက်သုံးသင့်ပါတယ်အသက်65နှစ်ကျော်လို့ရှိရင် vaccine အပြည့်ထိုးထားရင် symptom မရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ recommend မလုပ်ပါဘူးဒီနိုင်ငံမှာဆိုရင်တော့သူက category 4လို့ခေါ်ပါတယ်နောက်ဆုံး category ရဲ့တော့ရောက်ပါတယ်ဘာလို့လဲဆိုတော့သူကအသက်ကြီးတဲ့အတွက်ကြောင့်ဖြစ်တာပါ
ဒီဆေးကိုအကျိုးရှိအောင်ဘလို့သုံးသင့်ပုံကိုလဲဒေါက်တာစောနေလေက
သူက covid positive ဖြစ်ပြီးတော့9ရက်အတွင်းအုံမှာတောက်မယ်ဆိုလို့ရှိရင်ထိရောက်မှုရှိပါတယ်ရကြဝါမှာဆိုရင်ဒီ virus တွေကခန္ဓာကိုယ်တိုက်ခိုက်ဖို့အတွက်အချိန်ရဝါမှာဆိုလို့မတောက်ဘဲနဲ့9ရက်လောက်6ရက်လောက်9ရက်လောက်နေပြီးမှတောက်မယ်ဆိုရင်ကကြတော့မထိရောက်မှာဆိုတာရယ်နောက်ပိုင်းဟို day 7လောက်နောက်ပိုင်းညရယ်လဲ virus ကသူ့ခန္ဓာကိုယ်ရဲ့ immune system နဲ့ရောကြဝါတယ်ဆိုတာလည်းရှိရယ်ပေါ့နော်ကျွန်တော်တို့တဘူးမှာအလုံး40ပါပါတယ်ရှင့် 200 mg ဆိုရင်လေဆိုတော့ဒီတဘူးကတော့ one course ဖြစ်ပါတယ်လူတဦးအတွက်အစာဆုံးတောက်ဖို့ရအောင်လုံလောက်ပါတယ်ရှင
်။ဒါအပြင်ဒီဆေးမသုံးသင့်သူတွေရှိနေတာကိုလည်းဒေါက်တာဆေယာသက်က
အသက်65နှစ်အောက်မှာဘာယောဂါအမှမရှိတဲ့လူတွေမတောက်သုံးသင့်ပါဘူး။အသက်65နှစ်အောက်မှာဗက်ဆင်းသုံးလုံးထိုးထားတယ်။ဘာယောဂါလက္ခဏာမှမပြဘူး။ဒီဆေးကိုမတောက်သုံးသင့်ပါဘူး။ဒီဆေးတွေကအရန်ကို side effect အရမရှိသလောက်ရှားပါတယ်။ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတွေရဲ့ကလေးကို note တိုက်မိခင်တွေရဲ့ကြောက်ကပ်ပြက်ပြီးတော့ကြောက်ကပ်ကိုဆေးနေရတဲ့လူတွေနဲ့အသေးပြက်ပြီးတော့အသေးထဲမှာရေတွေဝင်ပြီးတော့ပိုက်ကြီးကဖောင်းကားပြီးတော့ရေပြင်းဆွဲတဲ့လူတွေအဲ့လိုလူတွေအတွက်မှာစံသက်ထားတာမရှိတဲ့အတွက်ကြောင့်တော့မသုံးသင့်ပါဘူ
းတကယ်တော့အမေရိကန်ကပထမတန်းစားဆေးမိုနိုကလိုနယ်အန်တီဘော်ဒီထိုးစစ်နဲ့ Pfizer ကုမ္ပဏီထုတ် Paxlovid တောက်ဆေးတွေမရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုဆေးကလက်ရှိ COVID သရုပ်ထားလိုင်းအတွက်အားထားစရာအသစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ခင
်ဗျပြည်တွင်းမှာ COVIDယောဂပြန်ပွားမှုကာကွယ်ရေးဆီဖြန့်ဖြူးရောင်းချတဲ့အကြောင်းကိုဝင်းမင်းပြောပြပေးတာပါဆက်လက်ပြီးတော့မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ပြပေးတဲ့ဒုအတန်အစီအစဉ်ကိုကြားရမှာပါဒီတစ်ပတ်မှာတော့ချင်းပြည်နယ်ကကိုဝင်းဆောင်မိခင်တွေအကြောင်းပြောပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေစစလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပုံမှန်ရရမဲ့ကိုဝင်ဆောင်ကျန်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်ဝေးကင်းစကလေးသေးဆုံးတာနဲ့အာဟာရချို့တဲ့တာတွေညင့်တက်လာနေပါတယ်။ချင်းပြည်နယ်ကလက်နက်ကိုင်တိုက်ပွဲတွေအတွင်းကတောင်းနဲ့ချီတဲ့နေအိမ်ဆုံးခွာထွက်ပြေးရတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်ကရှာနဲ့ချီရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
မိုင်းကချင်းပြည်နယ်မင်းတပ်မြို့သူတို့ပါချင်းပြည်နယ်တိုက်ပွဲတွေကြောင့်မိလကလေးကမင်းတပ်နေအိမ်ကနေစွန့်ခွာခဲ့ရတဲ့သူမဟာစစ်ရှောင်နေစဉ်ကာလအတွင်းမှာပဲကိုယ်ဝန်ရှိမှန်းသိခဲ့ရပါတယ်စစ်ရှောင်ရတဲ့အခက်ခဲနဲ့စိန်ခေါ်မှုမျိုးစုံကိုရင်ဆိုင်အန်တုပြီးမိုင်းတယောက်သူမရဲ့တဦးလေးကိုမွေးဖွားဖို့ကြိုးစားခဲ့ပါတယ်စစ်တပ်ကဒေသခံကာကွယ်ရေးအဖွဲ့ကိုစစ်ကြောင်းထိုးလာတိုင်းမိုင်းဟာကိုယ်ဝန်ကြီးနဲ့တရားပြီးတရားထွက်ပြေးရပါတယ်
အဲ့ဆန်ကဲစီးတဲ့အချိန်မှာပိုပြီးဆိုရင်ရတာပေါ့တော်လန့်နေမှာနော်မိုးရွာလက်ပြေးရတာပဲစစ်ပိုင်လာတယ်ဆိုတော့ပေပေပေမာပဲပြေးရသူတို့လာတယ်ဆိုတော့ပြေးရတာပဲလို့နော်လိုင်းဆော့ကပါညာဆိုတော့နည်းနည်းဟောစီဒါပေမဲ့ဆန်ကဲနဲ့ပဲပြေးရတာဆိုကိုယ်နဲ့ဆိုရတဲ့အကြာကြီးမလျှောက်နိုင်ဘူးလေနော
်စစ်ပွဲရဲ့ကြားမှာလုံခြုံဖို့အတွက်ကိုယ်ဝန်လွှဲထားရတဲ့6လအတွင်းသူဗနေရွာလောက်တောင်ပြေးခဲ့ရမှမမှတ်မိတော့ပါဘူးသူနေရတဲ့ရွာမှာကျမ်းမာရေးဝန်ထမ်းမရှိလို့မိုင်30လောက်ဝေးရဲ့နေရာကိုသွားပြီးကိုဝန်ပြရတာမျိုးလို့စိန်ခေါ်မှုတွေလည်းရှိခဲ့တာပါကိုဝန်ဆောင်မိခင်တွေမှာကလေးအနေထားနဲ့အရွယ်စားကိုတည်ရဖို့အထရာဆောင်ရိုက်ဖို့လိုအပ်ပါတယ်ဒါပေမဲ့လည်းတိုက်နယ်ဈေးရုံရဲ့အထရာဆောင်ကစစ်ဖြစ်လို့ဖြုတ်ထားရပြီးပြန်မတက်ရသေးတာကြောင့်မရိုက်ခဲ့ရပြန်ပါဘူးကိုဝန်ရှိမှန်စားသိကြတဲ့ကဂယုစိုက်ခဲ့ပေမဲ့စစ်ရှောင်နေရသူမို့အစားအသောက်ဆင်းရတာဆေးဝါးတွေလုံလောက်အောင်မဝယ်နိုင်တဲ့လမ်းကျန်းဆိုင်ကစီးရတွေကိုရှောင်လွှဲလို့မရခဲ့ပါဘူးချင်းပြည်နယ်ဟာဒေါတောင်ထူထပ်တဲ့တာမော်ဒေသဖြစ်ပြီးလမ်းပန်းဆက်သွယ်ရေးကခက်ခဲလာပါတယ်မိုင်းကလေးမွေးမှုဘိုင်းနာရဲ့နေမှာတော့တိုက်နယ်စီးရုံကိုကားနဲ့သွားခဲ့ပါတယ်အဲ့ဒီလိုသွားနေရင်လမ်းမှာတင်ကလေးကခြေထောက်ဆထွက်လာတာကြောင့်တိုင်းနယ်စည်းရုံထိမသွားနိုင်တော့ပဲရွာမှာရှိတဲ့တားဖွားဆီယာမနဲ့သာမွေးဖို့ပြန်လှည့်လာခဲ့ပါတယ်။ကလေးကလမ်းမှာကြာသွားသလိုခေါင်းကမချွတ်လာနိုင်ပဲမိဖွားချိန်ကြာခဲ့တာကြောင့်မွေးပြီးမကြခင်ဆုံးသွားခဲ့ရပါတယ်
။ဒီအာနာသိမ့်ကမဖြစ်ဖို့ဆိုရင်ကလေးကတော့အဲ့လိုမဖြစ်ဖို့လေဒီချကိုဟာနဲ့ကိုလည်းဒီစုမယ်ပေါ့နော်။ငါချဆောင်မိပါလေရိုက်ဒီချကိုဝန်နဲ့အိုဂျီနဲ့အရင်တော့အဲ့လိုဖြစ်ကြအကြောင်းမရှိဘူးလေ။ခွေမွေးနော်လုံးဝကလေးအဲ့လိုဖြစ်စရာအကြောင်းမရှိဘူ
းဒီလိုစစ်ပေးရှောင်ရင်အခက်ခဲမျိုးစုံကြောင့်ကလေးဆုံးရှုံးရတာကမိုင်းတယောက်တည်းတော့မဟုတ်ပါဘူးစစ်ဖြစ်နေတဲ့ဒေသမှာစီးရင်အတီးကြမကောက်ယူနိုင်ပေမဲ့ခုနှစ်လအတွင်းမှာကလေး၉ယောက်လောက်ဟာမွေးဖွားပြီးနောက်ပိုင်းတည်ဆုံသွားတယ်လို့မင်းတပ်မျိုးကျမကြီးကော်မတီကတည်ရပါတယ်ကိုဝန်ဆောင်တွေဟာအဟာရမပြည့်ဝတာဆေးဝါးမရတာကျွမ်းကျင်သူနဲ့မမွေးဖွားရလို့အပြင်အသက်18နှစ်မကျန်ခင်မှာကိုဝန်ဆောင်တဲ့သူတွေလည်းများလာတာကြောင့်မွေးဖွားပြီးကလေးသေဆုံးတာတွေမြင့်ကျလာပါတယ်။ချင်းပြည်နယ်မှာလက်နက်ကန်ခုခံတော်လှန်စစ်တွေဟာ2021ခုနှစ်ဧပြီလနောက်ဆုံးပတ်ကစတင်လာခဲ့ပါတယ်။မင်းတပ်မျိုးမျိုးပေါ်၄ရက်ကွက်အပါအဝင်လူဦးရေ 3,000 ကျော်လောက်ဟာစစ်ရှောင်နေရပြီးအဲ့ဒီထဲမှာကိုဝန်ဆောင်900ဝန်းကျင်ရှိပါတယ်။စစ်ရှောင်တွေဟာတနေရာမှာကြာကြာနေလို့မရဘဲရွှေ့ပြောင်းနေရတာကြောင့်ကုန်းဝဆောင်စင်းအတိအကျတော့ကောက်ယူလို့မရပါဘူးမင်းတပ်မျိုးကျမ်းမာရေးကော်မတီအကျဉ်းမှုနောက်ထပ်ရောင်းက
ကျွန်တော်တို့မှဒီနေခံကြွယ်စည်းကိုလည်းအချင်းကြီးမထိုးပေးနိုင်ဘူးပြောရရင်လူရှိရယ်စိတ်မရှိဘူးဒီတန်ခြာစည်းကိုလည်းကျွန်တော်တို့မပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အရင်တော့ကကျွန်တော်တို့ကဒီဝန်ကြီးဌာနကကျွန်တော်တို့ကိုဒီတန်ခြာစည်းတွေဆိုရင်ကျွန်တော်တို့ကိုခြံချပြီးတာပေါ့နော်ခမဲ့ပေါ့နော် FOC ပေးတဲ့စည်းတွေဖြစ်တယ်ဒါပေမဲ့ကျွန်တော်တို့မီဒီယံတစောတလုံးကိုဝယ်မယ်ဆိုရင်အခုချိန်ဆို3,000ကျော်တယ်အဲ့ဒီချိန်ကျတော့ကျွန်တော်တို့ကတို့ကလည်းဝယ်ဖို့အဆင်မပြေဘူးကျမတို့ကလည်းလမ်းကြောင်းကအဆင်မပြေတော့ကျမတို့ဓာရီပေးနိုင်ဖို့လည်းအခက်အခဲရှိရယ်ကိုဝန်ဆောင်အားကြီးကြီးလည်းကျမတို့အပြည့်အဝမပေးနိုင်ဘူ
းသူကစေဘေးရှောင်စခန်းတွေကိုထောက်ပံ့ပေးသူတွေအနေနဲ့ကိုဝန်ဆောင်အားကြီးတွေကိုထောက်ပံ့ပေးဖို့ကိုလည်းတောင်းဆိုထားပါတယ
်ဒီဖြစ်နိုင်နေဆိုရင်ဒီစစ်ဆောင်စခန်းကလူကြီးကိုဒီထောက်ပံ့ပေးတဲ့လူကြီးကလည်းကိုဝန်ဆောင်အားကြီးတွေထောက်ပံ့ပေးဖို့ကျမတို့အရာပဲဆိုလို့ချင်တယ်ဘာဖြစ်လို့ဆိုတော့ဒီအခုကျမတို့ကလည်းဒီကနေ့အခုကျမတို့ဆက်ဆက်ရှိတဲ့နေရာနဲ့ဆိုတိတ်မဝေးဘူးလေကျမအခုနေတဲ့ရွာကိုဆိုရင်လေအဲ့လိုမျိုးဆိုတော့အချိန်ကြီးကျမတို့ဒီပြေးလွှားနေရတဲ့အချိန်မှာလေဟိုကိုဝန်လာမှုရဆိုင်ကမစီးနဲ့အဲဘာညာအဲ့လိုမျိုးကျမတို့ကပြောလို့မရဘူးအခုချိန်တူတူကိုကိုထွက်ပြေးနေရတဲ့အချိန်မှာလေ
နောက်ထပ်ရအောင်လို့မင်းတပ်မျိုးနဲ့ကျမကြီးကော်မတီမှာရှိရဆရာဝန်နဲ့တူနာပြုတွေဟာ CDM ကျမကြီးဝန်ထမ်းတွေဖြစ်ကြပါတယ်သူတို့က volunteer အနေနဲ့မင်းတရဲ့စစ်ဆောင်80ရာခိုင်နှုန်းလောက်ကိုကျန်းမာရေးဆောင်ရှားမှုပေးနိုင်ကြပါတယ်။ဒါပေမဲ့သူတို့မှာလူနာကိုပေးဖို့ဆေးနဲ့ဆေးပစ္စည်းကမရှိပါဘူး။ကုသပေးတဲ့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကစစ်ဆောင်နေကြရသူတွေပဲဖြစ်ပါတယ်။အစတာကသူမရဲ့ခုနှစ်ယောက်မြောက်ကိုယ်ကိုလွှဲထားပြီးမိဖွားဖို့အတွက်နေစဉ်ပူပန်နေရသူပါ။ ရှိမှကလေးပြက်ကြဖို့တလို့အဖက်ကျင်ခဲ့တဲ့ကလေးနှစ်ယောက်ဟာလည်းညံရီမတန်ဆွမ်းတာနဲ့အယိုးပြော့ယောဂါဖြစ်နေသူတွေပါခဲ့ပါတယ်။နောက်ဆုံးမွေးမဲ့ကလေးမှာအရင်ကလေးရဲ့လိုဖြစ်မှာကိုစိုးရိမ်နေတယ်လို့သူမိဖွားကန်ကြီးရွာရဲကိုစစ်သားတွေဝင်လာမှာကိုလည်းပူပန်နေရသူပါ။သူက
ဝါဦးချုပ်မှန်ပါဆိုကြကျန်တော့အားမကြောက်မှန်း
ယောက်ျားကအရင်ကဝါးဥဆိုင်ပြီးရှာစားလို့ရတော့စားရေးတောက်ရေးမပူရဘူးပေါ့အခုကဘာလုံးမှလည်းမလုပ်ရတော့စားရေးလည်းခက်တယ်အဲ့လိုဆိုတော့ကိုဝင်အတွက်စိတ်ပူတယ
်အက်စတာကဝင်ငွေမရှိတဲ့ဂျာကကလေးလေးကိုကျွေးမွေးဖို့မနေရုံးကန်နေရတာကြောင့်ကိုဝင်ဆောင်ချိန်မှာအစားကိုဝါလင်အောင်သူမစားနိုင်ပါဘူးသူ့လိုကိုဝင်ဆောင်နေတဲ့အတွက်အရင်အရသာအစိုးရလက်ချက်ကဖွင့်ပြမှုနေတဲ့ဒေသတွေဖြစ်တဲ့နာဂချင်းရခိုင်ကရင်ကရရှမ်းနဲ့ဧရာဝတီတိုင်းတွေမှာကိုဝန်ဆောင်ချိန်ကနေအသက်နှစ်နှစ်အောက်အထိကလေးတွေအတွက်ထောက်ပံ့ကြေးပေးခဲ့ပါတယ်။အဲ့ဒီထောက်ပံ့ကြေးကိုလူမှုဝန်ထမ်းဦးစီးဌာနကပေးတာဖြစ်ပြီးတစ်လတစ်သောင်းခွဲနဲ့သုံးလကိုတစ်ချိန်ထောက်ပံ့တာဖြစ်ပါတယ်။အက်စတာကတော့အဲ့ဒီထောက်ပံ့မှုမျိုးကိုအရင်ကလည်းမရခဲ့သလိုအခုလည်းမရဘူးလို့ပြောပါတယ်။အစင်မပြေမှုများစွာကြားကကိုဝန်ဆောင်အက်စတာကတော့သူတို့ရွာကိုစစ်တပ်ကအချိန်မြွေတိုက်ပွဲကနေဆုတ်လာနိုင်တာကြောင့်အချုပ်ပြင်ပြီးပြေးဖို့ပြင်နာရပါတယ်။ဒီလိုဆေးရှောင်ကုံဝန်ဆောင်တွေစိတ်ဖြစည်းနေရတာကြောင့်ကျမရေးဝန်ထမ်းနောင်တိဘောင်ကတော့စိုးရိမ်နေပါတယ
်။ဆေးရှောင်နေရတဲ့ကုံဝန်ဆောင်တွေမှာတော့ကြည်ရတာတော့ anxiety ကတော့အရင်တက်နေတာဟာများရပေါ့နော်။ပြီးတော့ဒီတခုစိုးရိမ်ရတာတော့အဟာရမကြည့်မှတော့စိုးရိမ်ရတာပေါ့။အဲ့ဒီအပိုင်းတော့ရှိတယ်။ကျမတို့ကလည်းဟိုဟာတွေလည်းမပေးနိုင်ဘူး။တို့ကလည်းအဟာရထားတာတင့်တင့်အောင်တို့လည်းမစားနိုင်ဘူးပေါ့နော်။ဆန်ဆန်ဆန်ဆန်နဲ့လည်းတို့မစားတောင်းနိုင်တဲ့အချိန်ကျတော့အဟာရမကြည့်မှတော့ကျမတို့တော်တော်စိုးရိမ်ရတဲ့အနေအထားရှိနေတယ်။ကုံဝန်ဆောင်ကလည်းမိခင်ကအဟာရမရှိတော့ကိုယ်ကအားရမှာမကြည့်ချင်တော့မွေးပြီးနေချင်တယ်အားရမထက်မကြည့်ဘူးဆိုတော့ဒီကလေးကတော့တိတ်ထားတယ်ဟိုပါပေါ့အဲဥမယ်ပေါ့ကွာညံ့မယ်ပေါ့ဒီလိုမျိုးတော့ဖြစ်မှာလဲညံကြီးရစပေါ့လေကျမတို့ကတော့ဘာမှဒီအဟာရပိုင်းနဲ့ပတ်သက်လာရဆိုတော့ဒီလူကြီးကတော့တော်တော်အလားလာတော့မရှိဘူ
းချင်းပြည်နယ်မှာနေမြေမငိမ့်ချမ်းတာကြောင့်ပတ်စံရှိရင်တော့လိုအပ်တဲ့ဆေးဝါးနဲ့စားစရာတွေမဝယ်နိုင်ကြပါဘူးစင်းနဲ့ဆေးပစ္စည်းအတွက်အလှရှင်ရှိရင်တော့မှစက်ကောင်စီကလည်းဖမ်းဆီးနေရကြောင်းတယ်ပေးခြင်းတဲ့သူမရှိဘူးလို့နောင်ကြီးရောင်ကပြောပါတယ်
။ဒီစက်ကောင်စီကဆိုတော့သူကနန်းစီတီအမ်ပေါ့နော်။အဲဒီအချိန်ကျတော့နန်းသမားတွေဒီတေချာတာကတော့မြန်မာမျိုးပေါ်တော့မှကာမမလုံနိုင်ဘူးတေချာတယ်။ကျမတို့ CDM ဆက်မယုံဝန်ထမ်းနေတာဆစ်ဆောင်ပြီးခမကျမတို့ရောက်တဲ့အကျိုးရမှာကျမတို့မက်ဒီကယ်ကားပါဘူးကျမတို့တန်းထိုင်နေနေကျမတို့တန်းထိုင်ဆုံးကျူးစားတာပါ။အဲသူတို့ပြင်ပ NGO တွေနဲ့ကျမတို့စီကိုဝင်လာမယ်ဆိုတော့ပုံမှန်အခက်အခဲရှိနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီဟိုကသူတို့ဒီ NGO INGO ရဲ့သဘောတဘာဝညီမလေးလေးတည်တဲ့အတိုင်းလေဆစ်အနာရှင်ရဲ့တော်လကောင်းဘလို့ပဲဖြစ်ဖြစ်ဒီအဆိုးရနဲ့သူတို့ဒီလုံးဝချိတ်ဆက်ပြီးမှအလုပ်လုပ်ရတဲ့အချိန်ကြတော့လေပုံမှန်တော့သူတို့ဒီလုံးတော်လကောင်းလုံးထိုင်ပါလိမ့်မယ်။သူပင်တော်ညာလဲအမှန်တကယ်ကျမတို့ဒေတာဒီအနေထားရပေါ့နော်ကျမတို့ကြည့်လက်အထိတော့ရောက်နိုင်မယ်မဖြစ်လို့ရှင
်မင်းတိုင်းမျိုးနဲ့ကျမရေးကော်မတီက CDM ကျမရေးဝန်ထမ်းတွေကတော့လူနာတွေအတွက်လိုအပ်တဲ့ဆေးတွေရဖို့မျှော်လင့်နေကြပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖွံ့ဖြိုးမှုနောက်ကျတဲ့ဒေသမှာဆစ်ဆောင်ရတဲ့အတွေ့အကြုံဆိုးတွေကြားကတားဆုံးမိခင်မိုင်ကတော
့ဒီနိုင်ငံမှာတော့နေချင်းစစ်တောင်မရှိတော့လဲမဆောင်ချင်တော့ဘာကြည့်တယ်နဲ့လဲမဆောင်ချင်တော့ရွာရီမှာလေအေးစီစီနေလို့မရတော့ဘူးလေအခုကြတော့တောက်လျှောက်တို့ကထဲ့နေတော့တာဆိုတော့အဲ့ဒီစစ်ပူလာတဲ့စစ်တစားရောခါပဲဖြစ်တော့မ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းစီစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့
iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တိုင်းရမနပိုင်းအတန်လွင်အစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့49ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကနားဆင်ရမှာတခုကတော့
နိုင်ငံကြီးအစိုးရတွေရဲ့ဟိုညတင်နေတဲ့အစိုးရတွေအတွက်ကလည်းတော့စမ်းစာရင်းနဲ့ပေါ်လာတဲ့ကျွန်တော်တို့အထက်တွေကလည်းဒီအနာတုံးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဥပဒေစီရင်ဆန္ဒပြဖြစ်ပါတယ
်တပတ်အတွင်းမြမသတင်းအစီအစဉ်မှာနားဆင်ကြရမှာပါအခုပထမဆုံးအပတ်စဉ်ကဏ္ဍကတော့ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ဒီရက်တတတပတ်အတွင်းမှာအမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာရက်တပ်ဖွဲ့ကိုကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေပါတယ်။အဲ့ဒီတောင်းဆိုမှုတွေရဲ့အယူအဆကဘာပါလဲ။လူ့အဖွဲ့အစည်းလုံခြုံရေးအတွက်ဘာနဲ့အစားထိုးမှာလဲ။ဒီတပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာကနေဒါနိုင်ငံတိုရန်တိုမြို့ York University ကပါရဂူကျောင်းသားကိုထက်မင်းလွင်နဲ့ဦးတင်မောင်တန်းကမေးမြန်းဆွေးနွေးပြီးတင်ဆက်ထားပါတယ်။နားဆင်ကြပါ
ကျွန်တော်တို့ကလေးအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကတော့ရဲနဲ့လက်နက်ကိုက်တပ်ဖွဲ့တွေပေါ်မှာအမုန်းပေါ့အဲ့ဒီအမုန်းကိုကမ္ဘာတဝန်းမှာဘလို့ပြန်ပြီးရင်ဆိုင်နေကြတယ်ဖြစ်ရှင်းနေကြတယ်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့ York University ကပါတဂူဝက်အစီအစဉ်မှာပညာသင်ကြားနေတဲ့ကျောင်းသားကိုထက်မင်းတွင်ဖြစ်ပါတယ်ဆိုတော့ဝထမင်းရဲ့ရဲနဲ့စစ်တပ်ရဲ့ရဲဆက်မှုမျိုးမျိုးကိုလည်းဒီတစ်နှစ်အတွင်းမှာမြန်မာပြည်သူတွေကြုံတွေ့လာရပါတယ်။အရင်တုန်းကတော့ကျွန်တော်တို့နေဇက်ဒေတာတွေမှာကြုံတွေ့ကြရတာပေါ့လေ။အခုတော့တနိုင်ငံလုံးအတိုင်းအတာဒီကြုံတွေ့ရတာမျိုးဖြစ်နေပါတယ်။ရဲနဲ့စစ်တပ်ပေါ်မှာတမိုင်းမှာအမုန်းတီးဆုံးလို့အငင်းပွားပွဲပြောနိုင်တဲ့ကာလပြတ်ကိုလည်းမြန်မာနိုင်ငံကဖြတ်တန်းနေရပါတယ်။ဒါပေမဲ့ဒီခံစားချက်ကမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ပါဘူး။လည်းငါတပ်ဖွဲ့တွေနဲ့ရင်ဆိုင်ရတဲ့ပြည်သူတွေเนาะတချို့နိုင်ငံတွေမှာစစ်တပ်ပါတယ်တချို့နိုင်ငံတွေမှာစစ်တပ်မပါเนาะဟိုကအမေရိကန်နိုင်ငံမှာဆိုလို့ရှိရင်လေရဲတပ်ဖွဲ့ကိုရမုံငွေဖြတ်ဖို့ဖြတ်သိမ်းမှုဒါတွေတောင်းဆိုလာကြတယ်ကိုလည်းကျွန်တော်တို့ကြားလာရပါတယ်เนาะအထူးသဖြင့်ကျွန်တော်တို့2020เนาะမေလမင်းဒီဆိုဒပြည်နယ်ကမင်းယားပိုလစ်မြို့မှာ George Floyd ဆိုတဲ့ဒီကိုဖမ်းဆီးပြီးတော့ရဲက George Floyd ကိုမဲနေတာကိုလဲဘင်းရဲ့ဟိုပုံမှာဒူးနဲ့ထောက်ထားတယ်ကိုမင်းလောက်ထောက်ထားပြီးတော့ George Floyd တိဆုံးသွားခဲ့ပါတယ်နော်ဒါနဲ့ပတ်သက်ပြီးအမေရိကန်မှာလူမျိုးရေးခွဲခြားမှုနဲ့ဆက်နွယ်ပြီးတော့ရဲဖိနှိပ်မှုတွေကိုဆန္ဒပြပွဲတွေအများကြီးဖြစ်ခဲ့ပါတယ် George Floyd တိသွားခဲ့တာမှာတာဝန်ရှိဆုံးလူစားတဲ့ရဲရရှိချောင်းကို22နှစ်ခွဲပြစ်ချပြီးပါပြီဒါနဲ့မကဘူးသူနဲ့အဲ့ဒီအဖွဲ့မှာပါခဲ့တဲ့အခြားရရှိ၃ယောက်ပါဝင်သူတို့လည်းဖက်ဒရယ်ဆိုအနေမှာ George Floyd ရဲ့နိုင်ငံသားအခွင့်အရေးကိုချုပ်ဖောက်မှုနဲ့ကျွန်တော်တို့တရားစွဲထားရပါတယ်။အဲ့တော့တရားသူကြီးအဆုံးဖြတ်တဲ့အခါမှာလည်းဒီရဲရရှိတွေဟာ Chauvin ဟာနော်သူ့ဘော်မှာထားရှိတဲ့ဒီလူလူရဲ့ယုံကြည်မှုနဲ့လုံပိုင်ခွင့်အာဏာကိုမတရားသုံးစွဲခဲ့တယ်ဆိုတော့ဟိုတွေ့ရှိတဲ့အတွက်ကြောင့်ဒီလိုပြစ်ပေးတာလို့သူပြောခဲ့ပါတယ်။ဒါအပြင်ရစ်ဆက်မှုတွေကိုလည်းသူဟာပြတ်သားခဲ့တယ်ဆိုတော့ဆုံးဖြတ်ချက်ကအဲ့ဒီပုံမှာအခြေခံခဲ့တယ်လို့ဒါရှင်းပြခဲ့ပါတယ်ဒီလိုရဲတပ်ဖွဲ့တွေကိုဖိနှိပ်မှုရန်နေရာပဲဖြစ်တယ်ဟိုဂျမုံငွေတွေဖြတ်တော့ပါတောင်းဆိုကြတဲ့လှုပ်ရှားမှုကြီးဖြစ်လာတယ်အဲ့ဒီလှုပ်ရှားမှုရဲ့သဘောတဘာဝလေးကိုဂျမင်းတွေရှင်းပြပြောခင
်ဗျဟုတ်ကဲ့ပါဆရာကျွန်တော်ဖိတ်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီဖြစ်နေတဲ့ဖြစ်စဉ်ကတော့ကျွန်တော်တို့ abolition movement လို့ခေါ်ပါတယ်အဲ့တော့ဖြတ်သိမ်းရေးလှုပ်ရှားမှုပေါ့နော်ဆောက်ရတာကတော့လူမဲတွေကိုကျွန်အနေနဲ့ပြုတ်တဲ့ဒီကျွန်စနစ်ကိုဖြတ်သိမ်းရေးကိုစပြီးတော့လုပ်တဲ့ movement ပေါ့အဲ့ဒါကိုဖြတ်သိမ်းရေးလှုပ်ရှားမှုလို့ခေါ်တာပေါ့ဒီကနေ့မှာတော့ abolition ဖြတ်သိမ်းရေးလို့ပြောရင်အခုကျွန်တော်ရောက်နေတဲ့ဒီ US ကနေဒါမှာကတော့သူကရဲကိုဖြတ်သိမ်းရမယ်အဲ့တော့ရဲကဂျွန်စနစ်ကနေမှာပေါက်ဖွားလာတဲ့အဲစနစ်ဖြစ်တယ်တနည်းပြောရင်အမေရိကကနေဒါမှာရှိတဲ့ကူလီစင်ရဲလုပ်ငန်းဟာဂျွန်စနစ်ရဲ့ဒီစိုးမွေတွေအကုန်လုံးကိုယူဆောင်လာတဲ့တပ်ဆိုးရှေတွေစနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကြောင့်မို့လို့ဒီဂျွန်စနစ်ဖြတ်သိမ်းရေးလို့ပြောတဲ့အခါမှာအခုဂျွန်စနစ်ရဲ့လို့မရှိတော့ပေမဲ့ဆက်ရှိနေသေးတဲ့ရဲစနစ်ကိုလည်းဖြတ်ကိုဖြတ်သိမ်းပြရမယ်ဆိုရဲလှုပ်ရှားမှုပေါ့နော
်ဟုတ်ကဲ့ဒီအမေရိကကိုပထမဦးဆုံးရောက်တဲ့ခီးစဉ်မှာကျွန်တော်ဆီယက်တယ်မြို့ကိုသွားပြီးမိတ်ဆွေတယောက်စီမှာသွားလေတယ်အပတ်စဉ်ထုတ်သတင်းစာမှာအဲ့ဒီကြလှုပ်တဲ့လူတယောက်ကသတင်းတွေ့ပါတယ်တနအီလောက်ကြာမယ်ကျွန်တော်သူ့အိမ်ကနေဖြတ်တော့ကျွန်တော်တို့မထွက်ခင်ကသူကအိမ်ကိုစိတ်တုံနေတဲ့လေကားထောင်ကြီးကျွန်တော်တို့ပြန်လာတဲ့အခါကျတော့ရဲညက်ကိုတွေ့ရပါတယ်သူ့အိမ်မှာစောင့်တယ်အဲ့တော့ရဲကပြောတယ်အပေါ်တပ်ပရင်းပေါက်ကြီးနားမှာလေကားကြီးထောင်ပြီးတော့မင်းဒီတိုင်းသွားတဲ့အတွက်ကြောင့်မလို့ငါတို့ဒီနေရာမှာစောင့်နေတာတနအီကျော်မင်းအိမ်ထဲကိုအရင်ကစစ်စစ်ကြည့်ပါစစ်စစ်ကြည့်ပါလေဘာမှဖြစ်ဘူးအဲ့တော့မှရဲတွေကအေးကောင်းပြီနောက်တစ်ခါတော့ဒီလိုမလုပ်ပါနဲ့ကွာဆိုပြီးတော့သူ့ကိုပြောသွားပြီးရဲတွေကပြန်သွားကြတာတွေ့ရပါတယ်ဒါပေမဲ့New York Times သတင်းစာကြီးမှာရေးတဲ့ဆောင်းပါးတစ်ပုဒ်မှာတော့တကယ်တော့ရဲကလူဆိုးတခိုးတွေကိုဖမ်းလာတဲ့ပေါ့เนาะရဲဆိုတာလူဆိုးတခိုးဓမြတွေเนาะလူသားသမားတွေကိုဖမ်းဆီးတဲ့လူလို့ကျွန်တော်တို့ကဒါတစ်ကဘာလုံးမှာလည်းဒီလိုပဲနားလည်ကြဆိုတော့လည်းအဲ့ဒီတာဝန်တွေကဘယ်လောက်မများလာဘူးလို့เนาะအဲ့ဒီဆောင်းပါးရှင်ကဆိုတာကိုလည်းဖတ်ဖူးပါဆိုတော့ဟိုတမင်းတွေတို့လေလာကြည့်တဲ့အခါမှာဘယ်လိုတွေ့ရ
လူဖွဲ့စည်းမှာအပိုင်းဝိုင်းမှာတကယ်တမ်းရဲလိုတဲ့ပမာဏရဲလိုတဲ့ကိစ္စအလွန်နှဲတယ်ကြာအဲတကယ်တမ်းလူဖွဲ့စည်းမှာရဲကနေပြီးတော့မှဖမ်းပြီးတော့ထောင်မှာထောင်သွင်းအကျဉ်းချတဲ့အပြစ်ပေးတဲ့လူတွေအကုန်လုံးကကြိလိုက်မယ်ဆိုလို့ရှိရင်ဒီတေးသေးဖွဲ့ဖွဲ့အမှုလေးတွေပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာအမိုက်ပုံးမှာအမိုက်ပုံးအဖုံးကိုလှတ်ထားမိတာဆိုတာမျိုးနဲ့လူမဲ့မျိုးပြီးတွေဖန်ခါတယ်တခါဆေးကြောက်ကိုတရားဝင်ကနေဒါမှာမလုတ်ခင်ကဆိုလို့ရှင်ဆေးကြောက်ကလေးနည်းနည်းရှိတာနဲ့လူမဲ့တွေကဖန်ခါတယ်ထောင်သွင်းချင်းချခါတယ်လူပြူကြတော့သူကလူပြူရဲကမရှိဘူးအဲ့တော့ဆရာဘယ်လိုဖြစ်နေသလဲဆိုတော့ US ကနေဒါမှာဖြစ်နေတဲ့ပုံစံကရဲကလူရန်စားတတ်တတ်ဖြစ်အဖြူတွေပေါ့ရဲကပြစ်မှုကိုရှာတဲ့အခါမှာလည်းပဲဒီလူဖွဲ့စည်းမှာရှိပြီးသားဖြစ်နေတဲ့စနစ်အနေနဲ့ကိုရှိနေတဲ့ဒီလူမျိုးရေးခွဲခြားမှုပေါ့လူမဲတွေနဲ့ဒီအသားရောင်ရှိတဲ့လူတွေပေါ့ဒါမျိုးကိုဟိုရှာပြီးတဲ့ခါကျတော့လှုပ်တဲ့ခါကျတော့အဲဒါကြောင့်မို့လို့ဒီစနစ်ကိုဖြတ်သိမ်းပြရမယ်ပေါ့အဲဒီမှာအရေးကြီးတာဘာလဲဆိုတော့ရဲဖြတ်သိမ်းတယ်ဆိုတာအနှုတ်သဘောဘက်ကပြောတာမဟုတ်ဘူးအပေါင်းသဘောကပြောပြီးတဲ့ခါကျတော့ဒီလူဖွဲ့စည်းကိုအာယာဝါပြောတယ်ရာဇဝတ်မှုကင်းစင်တဲ့လူဖွဲ့စည်းဖြစ်ဖို့ဆိုလို့ရှိရဲ့အဲ့ဒီရဲမှာသုံးတဲ့ငွေတွေအများကြီးကိုဒီဘက်ကိုရွှေ့သုံးမှုလို့ပဲပေါ့
ဘတ်ဂျက်သဘောရကြည့်ရင်ဘယ်လိုရှိ
တည်တည်ချာချာကိုပဲထောက်ပြပြီးတော့ဝေဖန်နေကြတာပေါ့နော်ဆရာဥပမာတော်ရန်တိုမြို့မှာဆိုလို့ရှိရင်ဒီရဲအတွက်ကိုသုံးတဲ့ငွေက 1.2 ဘီလီယံရှိတယ်ဆရာအဲ့တော့အဲ့ဒါက municipal budget ရဲ့ 10% ခန့်လုံးရှိတယ်ဆရာ 10% ရှိတယ်အဲ့တော့တကယ်တမ်းရာဇဝတ်မှုဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တဲ့ဆင်းရဲနွမ်းပါမှုအလုတ်အကင်မရှိမှုဝင်ငွေမရှိမှုเนาะဟိုငွေကျက်တဲမှုဥပမာဆရာရယ်ဆိုင်မှာသွားပြီးတော့ပစ္စည်းတစ်ခုယူတယ်ဆိုလို့ရှိရင်ဒါသူကတိတ်ခဲရင်းနေတဲ့ငွေကြီးအခြေအနေကြောင့်မလို့ဖြစ်နိုင်တယ်ဒီလိုမျိုးပဲပေါ့နော်လူမှုရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေအဲ့ဒါမျိုးတွေအတွက်သုံးတဲ့ငွေကြတော့အဲ့ဒီဟာလည်းပဲအဲ့ဒါလည်းအကုန်လုံးပေါင်းမှပဲ100ခိုင်နှုန်းပဲရှိဆိုတော့ညို့မျိုးမှာဆိုလဲအဲ့လိုပဲရဲအတွက်ကို6ဘီလီယံသုံးရတယ်ဒါပေမဲ့လူမှုဖူလုံရေးအတွက်ကြတော့ညို့ကဆရာရယ်ဆရာလည်းသိတဲ့အတိုင်းပဲတကယ့်ကိုမြို့ကြီးပြကြီးအဲ့ဒီမြို့ကြီးပြကြီးမှာသုံးတဲ့ငွေက10ဘီလီယံပဲရှိတယ်ဆရာအဲ့တော့အဲ့ဒါလောက်ဒီရဲကိုတွားပြီးတော့သုံးနေရတဲ့ဟာကဒီအသိရေးလှုပ်ရှားမှုဒီဥဆောင်နေတဲ့လူတွေရဲ့ဝေဖန်ချက်ကဘာလဲဆိုလို့ရှိရင်ဒီလူမှုအကူအညီပေးရေးအစီအစဉ်တွေမှာသုံးလိုက်ရင်အဲ့ဒီလူတွေအားလုံးလဲပို့ပြီးတော့ကောင်းလာမယ်အခုပြစ်မှုလို့ပြောနေတယ် crime လို့ပြောနေတဲ့ဟာကိုနားလည်မှုကလည်းပြောင်းလာမယ်ကျွန်တော်တို့လူဖွဲ့စည်းကလွတ်လပ်မှုကိုပို့ရောက်တဲ့အချင်းချင်းစာနာနားလည်မှုရှိတဲ့ချစ်ခင်တဲ့လူဖွဲ့စည်း ဖြစ် ထိုက် တယ် အဲ့ ဒါ ဆို ရင် ရဲ မှာ သုံး တဲ့ ငွေ လည်း သုံး ကြ လည်း မလို တော့ ဘူး သုံး ဖို့ လည်း မလို ဘူး အဲ့ ဒီ ဘက် ကို ပြောင်း သုံး ရ မယ် လို့ ဒါ screen တွေ နေ ကြ တာ ပေါ့
နော် ဟုတ် တယ် ညီမ ပြီ မှာ သုံး ဖို့ ပေါ့ နော် အဲ့ ပြည် တိုင်း ဝန်ကြီး ဌာန နော် ရဲ ဒီ အတွက် သုံး တာ ਨੇ စည်ရဲ ပပျောက် မှု နှုန်း ဆို ရင် ကျွန်တော် စည်ရဲ ပပျောက် မှု အတွက် သုံး တာ ဆို လို့ ရှိရင် တွတ် တော် မှတ် တွေ က နော် အသိန်း 1000 သူတို့ ကြိုက် တဲ့ ဟာ သုံး ဆို တဲ့ ဟာ မျိုး လောက် ပဲ ရှိ တယ် နော် ပြည် တိုင်း လုံခြုံ ရေး ပေါ့ ဖြစ် စေ တဲ့ အကြောင်း ရင်း တွေ အတွက် ရေးဆွဲ ထား တဲ့ ဝါဒ မဟာ ဗျူဟာ အားနဲ့ လာ အင်မတန် တွေ့ ရ တယ် ဒါက ဦးသိန်းစိန် အစိုးရ လက် ထက် မှာ လည်း တွေ့ ရ တယ် ဒေါ်အောင် စန်းစုကြည် အစိုးရ လက် ထက် မှာ လည်း ကျွန်တော် တို့ တွေ့ ခဲ့ ရ တယ် ပေါ့ နော် ဆို တော့ ကောင်းပြီ ဒီလို ရဲ တပ် ဖွဲ့ တွေ ကို ဖြတ် သိမ်း မယ် ဆို ရင် ရော လုံခြုံ မှု ကို မ ထိ ခိုက် နိုင် ဘူး လား ဒါ စဉ်းစား စရာ ဖြစ် လာ တယ် ဥမာ ကျွန်တော် တို့ ခုန George Floyd အမှု ပေါ့ ဖြစ် ခဲ့ တဲ့ Minneapolis မှာ ရေကောက်ပွဲ လုပ် တဲ့ အခါ မှာ ရဲတပ်ဖွဲ့ကို ဖြတ် သိမ်း တင် လား မ ဖြတ် သိမ်း တင် လား ဆို တဲ့ မိကုန်းကို ပါ ထက် ပြီး တော့ လူ တွေ ကို မဲ ပေး ခိုင်း တဲ့ ဟာ မျိုး လူထု ဆန္ဒ နော် မဲ ပေး ခိုင်း တဲ့ ဟာ မျိုး တိ လုပ် ခဲ့ ဘူး ပါ လေ အဲ့ တော့ 56 ရာခိုင် နှုန်း သော မဲ ပေး သူ လူ ရေ က မ ဖြတ် သိမ်း တင် ဘူး လို့ ဒါ ယူ ဆ ခဲ့ တယ် ဆို ရင် ကျွန်တော် တို့ က ဘာ နဲ့ အစား ထိုး မလဲ ခုန ကို တမင်း နဲ့ ပြော သွား တဲ့ အခါ မှာ အပြု သဘော ဆောင် တဲ့ တောက် မှန် နေ ပြော တယ် ဆို အဲ့ ဒီ အပြု သဘော ဆောင် တဲ့ တောက် မှန် နေ ပြော တာ ပါ လေ
ဟုတ် ကဲ့ ဆရာ ဆရာ တကယ် ပြန် စဉ်းစား ကြည့် တဲ့ အခါ ကျတော့ ကျော် စနစ် ကို ဖျက် ရမယ် လို့ ပြော တဲ့ အခါ ကျတော့ တကယ် ကို ပဲ ဘလို့ မှ ဖြစ် နိုင် တဲ့ ကိစ္စ လောက် ကို ပဲ US Canada ကို ဥရောပ မှာ ကျော် စနစ် ကျင် သုံး နေ တဲ့ နိုင်ငံ တွေ မှာ ဒီလို ထင် ခဲ့ ကြ အဲ့တော့ အဲ့ဒီ အခြေအနေ နေ ရ နေ ပြီးတော့ အခု လောလော ဆယ် အခြေအနေ မှာ ကျွန်တော် တို့က ကျော် စနစ် မ ရှိ တော့ ရဲ စနစ် ပေါ့ နော် ကျွန်တော် ဟို ခြုံ ပြော ရင် လက် နက် ကင် နေ ဖြတ် သိမ်း မှု ဆိုတဲ့ ကိစ္စ ဟာ လည်း ပဲ တကယ် ကို ပဲ မ ဖြစ် နိုင် လောက် တဲ့ ကိစ္စ လို့ ထင် ရ ပြီမယ် လို့ စဉ်းစား တဲ့ အမြင် လေး ပြောင်း လိုက် ရင် ကို ပဲ ရ ပြီ ပေါ့ အဲ့ဒီ အမြင် ကဘယ် လို အမြင် ဖြစ် မလဲ ဆိုတော့ ဆရာ ဖြတ် သိမ်း ရေး လှုပ် ရှား မှု ဆောင် ရွက် နေ ကြ တဲ့ လူ တွေ က ဘာ ပြော သလဲ ဆိုတော့ ပထမ ဆုံး က လူ တွေ က ငကို သဘာဝ အားဖြင့် ဆိုး တဲ့ လူ တွေ ယုတ် တဲ့ လူ တွေ ညံ့ တဲ့ လူ တွေ တို့ မ စဉ်းစား ပဲ နဲ့ ဒါ က အခြေ ခံ ဖြစ် တယ် ပေါ့ နော် အဲ့တော့ ဟို ကျွန်တော် တို့ ရဲ တပ် ဖွဲ့ မ ရှိ ရင် လုံခြုံ မ မလား ဆို တဲ့ ဟာ လည်း ဒီ လို ပဲ ဆရာ မြန်မာ ပြည် ဥပမာ နဲ့ ပဲ ကျွန်တော် တို့ ကျွန်တော် နည်းနည်း ပြော ရ လို့ ရှိ ရင် တောက်လျှောက် အခု ကျွန်တော် တို့ ဖြစ် နေ တဲ့ ကာလ ကြီး မှာ လူ တွေ က ခိုးဆိုး လူရက် ဆို တဲ့ ဟာ မျိုး မ ဖြစ် အောင် အချင်း ချင်း ထိန်း ကြတာ ပဲ ဆရာ အချင်း ချင်း ထိန်း ကြ တဲ့ ဟာ လက် တွေ့ တက် သေးတာ က အနေ နဲ့ ကျွန်တော် တို့ ပြော နိုင် တယ် ပေါ့ နော် ကိုယ့်ရက် ကိုယ့်ရွာကို လုံလုံခြုံခြုံ ဖြစ် အောင် ထား ကြ တယ် လုံခြုံ အောင် ဂိူး ဆိုင် ကြ တယ် အချင်း ချင်း ဆောင် ရှောက် ကြ တယ် ဖေး မ ကြ တယ် ဒါ မျိုး စဉ်းစား မှု မျိုး ပေါ်လာ ရဲ ဆို ရင် ရဲ မလို့ ဘူး ပေါ့ နော် ဆရာ လက် နက် ကင် မလို့ ဘူး ပေါ့ ဒီ ကျွန်တော် စာတင် တဲ့ ဒီ ပမောက္ခ ဘာ ပြော လဲ ဆို တော့ ဒီ ပေါ့ နော် လူ တွေ က ငကို သဘော အရ ဆွေး ယုတ် တယ် မ ဟုတ် ပဲ ਨੇ ကောင်း တယ် ဆို တဲ့ ဟာ ကို ဖော် ထုတ် ပြီး တဲ့ အခါ ကြ တော့ အဲ့ဒီ ဟာ အပေါ် မှာ အခြေ ခံ တဲ့ အချင်း ချင်း ဆောင် ရှောက် တဲ့ community policing လို့ ခေါ် တဲ့ ဟာ မျိုး ပေါ့ ဆရာ အဲ့တော့ ကိုယ့် ရဲ့ ကိုယ့် ရွာ ကို လုံခြုံ အောင် ဆောင် ရှောက် တဲ့ စနစ် မျိုး ਨੇ ရဲ မှာ သုံး နေ တဲ့ ငွေ တွေ ကို ဒီ ဟာ တွေ မှာ ဒါ ထည့် ပြီး တော့ ပြောင်း ပြီး တော့ သုံး လိုက် လို့ ရှိ ရင် ဒါ ဘယ် လို နီး နေ မှာ ပေါ့ နော် မ ဖြစ် နိုင် ကြ အကြောင်း မ ရှိ ဘူး လုံခြုံ ရေး ဆို တဲ့ ဟာ က လည်း တေချာ ပေါက် ကို ပေါ် လာ မယ် လုံခြုံ နဲ့ အတိုက် ဝန်း ဖြစ် လာ မယ် လို့ ဒါ စဉ်းစား ပြော ပြီး တော့ ဒါ လုံခြုံ နေ ကြ ပါ တယ်
ကျေးဇူး ပါ ပဲ ကို ထပ်မင်း
နေ ပါ ဆရာ
โอเค အခု ကျွန်တော် တို့ တင်ပြ ဆွေးနွေး လာ ခဲ့ တဲ့ သူက တော့ ကနေဒါ နိုင်ငံ တိုရွန်တို မြို့ York University က ပါလူ ဘွဲ့ တင် နာ မှာ တက် နေ တယ် အကြောင်း သာ ကို ထပ်မင်း နေ ဖြစ် ပါ တယ် ကျွန်တော် တို့ မှာ ပါ
တင်မောင်တန်းရဲ့ စူးစီး ဦးတင်မောင်တန်းရဲ့ တင်ပြပေးချက် ဖြစ်ပါတယ် အခုဆက်လက်ပြီး တပတ် အတွင်း ထိတ်တန်းရောက် မြမသတင်းတွေကို စူးစီး တင်ပြပေးပါမယ် အမေရိကန် မြမအရေးလွတ်တော်က ဆွေးနွေးခဲ့တဲ့ သတင်း ကိုဗစ် ကူးစက်မှုတွေ ပြန့်ပွားနေတဲ့ သတင်း စတာတွေကို နန်းလောင်နဲ့ ကိုဝင်းခတ်မောင်က ပြင်ဆက်ပေးမှာပါ ကြည့်ရှုနားဆင်ကြပါခင်ဗျာ
အနာတရုတ်ချုပ်နေတဲ့ မြန်မာ စစ်ကောင်စီကို လက်နက်နဲ့ လေရင်စီတွေ မယောင်ချဖို့ အပအဝင် အရေးယူ တန်ခတ်မှုတွေ ချမှတ်နိုင်ရေး ကုလသမဂ္ဂ အလုံးစုံရေး ကောင်စီနဲ့ နိုင်ငံတကာ အသိုင်းအဝိုင်းတို့ လက်တွဲ ကြိုးပမ်းဖို့ အမေရိကန် အစိုးရကို အမေရိကန် အောက်လွှတ်တော် နိုင်ငံကြီး ကော်မတီက တောင်းဆိုလိုက်ပါတယ် အနာသိမ့်ပြီးတဲ့ နောက်ပိုင်း စစ်တပ်က ဆိုရတယ် လို့ ခွင့်ရေး ချိုးဖောက်မှုတွေ ကို ဆက်လက် ကျူးလွန်နေတယ် လို့ ကော်မတီ အဖွဲ့ဝင်တွေက ဖေဖော်ဝါရီ 6ရက် online က အကြမ်းနာပွဲမှာ ပြောဆိုပါတယ်
အနာသိမ့်ပြီးခဲ့တဲ့ မြန်မာ စစ်တပ်က အဓိပ္ပာယ်မဲ့ ရက်စက်တဲ့ လုပ်ရက်တွေ ကို မြန်မာ ပြည်သူတွေ ပေါ် ကျူးလွန်ခဲ့ပါတယ် လူတွေ ပြစ်ခတ် နှိမ်နှင်းခဲ့တာ ကြောင့် လူ 1500 လောက် အသက်ခံခဲ့ရပြီး လူပေါင်း 13000 ကျော် ဖမ်းဆီးခံခဲ့ရပါတယ် လူ၄သိန်းလောက်လည်းပြည်ထဲမှာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပါတယ်ဒီမိုကရေစီပေါ်ထိုးနှက်တိုက်ခိုက်မှုတွေအခြေခံအခွင့်အရေးတွေပေါ်ဖိနှိပ်မှုတွေကိုကျွန်တော်အကြီးအကျယ်တုံ့လောက်ထိတ်လန့်မိပါတယ
်အမေရိကန်အောက်လွှတ်တော်နိုင်ငံခြားကော်မတီရဲ့ဆုံးမြတ်ချက်ထဲမှာဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူရည်တည်ကြောင်းဖော်ပြထားသလိုမြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုတွေအလုံးကိုရပ်တန့်ဖို့ဖန်စီထားသူအလုံးပြန်လုပ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့လည်းတိုက်တွန်းထားပါတယ်အော်တိုပါလာကရဲကအမေရိကန်နိုင်ငံခြားရေးဌာနကတင်နှင်းထားတဲ့ဘာမာအက်ခေါ်ဥပဒေချမှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်အရေးယူဖို့နဲ့မြန်မာနိုင်ငံကတင်ပို့တဲ့ကြောင့်မဲ့ယန္တနာတွေကိုအမေရိကန်ကိုတင်ပို့ခွင့်တမ်းမြှင့်ဖို့ဆိုတဲ့အချက်တွေလည်းထည့်သွင်းထားပါတယ်။တမရအချိုးဘတ်တန်ကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းကွန်ဂရက်တော်တော်ကို February 9ရက်နေ့မှာအကြောင်းကြားစာပေးပို့ပါရယ်။ပြည်ခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာကြေညာခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေသမရရဲ့အမိန့်ကိုနောက်ထပ်သက်တမ်းတိုးလိုက်တဲ့အကြောင်းနဲ့2022ခုနှစ်ဖေဖော်ဝါရီလ10ရက်ထက်ကြောပြီးတော့တက်ရောက်မှုရှိစေမယ့်အကြောင်းသမရဘိုင်ဒန်ရဲ့စာမဖော်ပြပါရယ
်။ရုံမြို့အင်းစိန်ထောင်ထဲမှာပေါ်ပေါက်နေတဲ့ဖိနှိပ်မှုတွေကိုရောအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့အနေနဲ့ပါနိုင်ငံရေးအကျဉ်းသား200ကျော်ထောင်ကပေးတဲ့အစားအသောက်တွေကိုလက်မခံပဲဆန္ဒပြခဲ့ကြပါရယ်။စစ်အာဏာသိမ်းတာကိုလက်မခံတာကျင်းတာရီရာတင်ရထိုက်တဲ့အခွင့်အရေးတွေမရတာတွေကြောင့်အခုလိုအစာငတ်ခံဆန္ဒပြရတာလို့အင်းစိန်ထောင်တဲ့ကအကျဉ်းသားတူကရှေ့နေအကူအညီနဲ့ VOA ကိုပြောပါတယ
်တို့တွေအခုအစာငတ်ခံဆန္ဒပြရတာဒီဆန္ဒတွေတော့အခုဆိုရင်လည်းအဆက်မရှိပါတယ်ဒီအင်းကြီးကတော့လေဆောင်းဝါးဟာတော့မစားဘူးသူတို့ဒီတို့ကစားလာအဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံရေးအစိုးရတွေရဲ့ဟိုပေါ့နော်ဟိုရတဲ့နေတဲ့အခွင့်အရေးတွေတော့ကျွန်တော်ကအမ်းသာလေးနဲ့ပေါ့ရတဲ့ကျွန်တော်တို့အထွေထွေကနေဒီအနာအိမ်မှာပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဥပဒေစိုးရိမ်ဆန္ဒပြဖြစ်ပါတယ
်ဒီနေ့ကြောက်တဲ့ပြည်အောင်စုနှစ်အထိဒီဘိတ်ကိုဆက်လုပ်ခဲ့ကြတာပါအကျဉ်းသားတော်တော်များများကတော့စစ်အာဏာသိမ်းတစ်နှစ်ပြည့် February 1ရက်နေ့ကနေ3ရက်နေ့အထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်လက်ဆန္ဒပြခဲ့ကြတာပါကိုဗစ်ကရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုကိုပြင်ပမပေါက်ကြအောင်ရှေ့နေတဲ့အကျဉ်းသားတွေကိုတွေးဆောင်ခွင့်မပေးတာတွေရှိခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့ February 10ရက်နေ့ထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံရသူရေတွက်ဟာ 9,068 ယောက်ရှိသွားပြီဖြစ်ပါတယ်အဲ့ဒီထဲမှာတချို့ကမျက်ွယ်ပြစ်ဒဏ်ချမှတ်ခံရတယ်လို့တချို့လည်းနှိရှေထောင်တဲ့အနေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံကြရပါတယ်စစ်ကောင်စီကတော့ AAPP ရဲ့အချက်လက်ကိုလက်မခံဘဲညှင်းဆို့ထားပါတယ
်ကြားပြင်းနဲ့လွှိုက်ကော်တဝိုက်မှာနေတိုင်းလို့ရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်တီမောဆိုမြို့နယ်တဲ့စစ်ကောင်စီတပ်တွေကနေရအတော်မများမှာကင်မုံချလှှရှာနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်နေပူပေါင်းတပ်ဖွဲ့တွေနဲ့မကြာတိုက်ပွဲဖြစ်နေတာပါစစ်ရှောင်းစကန်တဲ့လက်နက်ကြီးကြတဲ့အတွက်လဲထိခိုက်ဒဏ်ရာရလာကြတာကြောင့်စစ်ရှောင်းတွေဘေးလွတ်ရာထပ်ပြောင်းကြပါတယ
်ဒေါ်ဥခုဖက်နဲ့ဒီမွာလိုတို့ဖြီလီတို့ဒီမော့ဆူတို့တပ်ဖက်တွေဖြစ်နေတာမနေ့ညတော့လည်းဖြစ်တယ်ဒီမနေ့လည်းကြားနေရပဲအဲလက်နက်ကြီးတန်တွေကြားနေရလက်နက်ကြီးတန်တွေအာမီဂျီတန်တွေရောအဲဟာ၄၅၆လုံးကြားပြန်တိတ်စပ်ပတ်ချက်ချလဲမြို့ပပနဲ့ချလဲချမြန်သူကောင်းကြီးတွေသူတို့မြို့အဆက်ဒီမှာမြို့အဆက်ဒီမှာသူတို့ရှိနေတဲ့နေရာတွေကိုဒီကာကွယ်ရေးတပ်တွေကရင်နီတပ်တွေသူတို့ပေါင်းတော့မှနေတာလာဖြစ်ကြတာပေါ့
ရှမ်းပြည်တော်မှာလည်းတိုက်ပွဲတွေနေ့စဉ်လိုဖြစ်နေပြီးတော့ရှမ်းမြောက်ဘက်မှာစစ်ကောင်စီကအင်အားဖြစ်တင်းတာတွေရှိပါတယ်တိုင်းရာလက်နက်ကင်အချင်းချင်းကြမှာရောစစ်ကောင်စီနဲ့တိုင်းရာလက်နက်ကင်တွေကြမှာပါပြစ်ခတ်တိုက်ခတ်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့ပြေးနေရပါတယ်။ကရင်ပြည်နယ်မှာလည်းအလားတူစီးရဲအခြေအနေတွေကြောင့်ပြည်ရင်ဒုက္ခသည်တစ်9000လောက်ရှိနေပြီးအရင်ကဒုက္ခသည်တွေနဲ့ပါပေါင်းလိုက်မယ်ဆိုရင်တော့နှစ်သိန်းကျော်လောက်ရှိနေပြီလို့ကရင်မျိုးသားအစည်းအရုံး KNU ကပြောပါတယ်။ KNU အုပ်ချုပ်ရေးနဲ့အစားထုတ်ဖို့စီစဉ်နေတဲ့ဖားပုံခရိုင်ထဲမှာစစ်အုပ်ချုပ်ရေးရန်နေရာတွေလည်းပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုအ мян ထွက်ခွာသွားဖို့ KNU ရဲ့နောက်ဆုံးသတ်မှတ်ရသတိပေးချက်အရဖေဖော်ဝါရီလ10ရက်နေ့ထိထွက်ခွာသွားတဲ့ဌာနပေါင်းစုံကဝန်ထမ်း100ကျော်ရှိတယ်လို့ KNU တပ်မဟာကနေမီဒေတာခန်တွေကပြောပါတယ်။ဖာပွန်မြို့နယ်ကျမရင်နယ်ပညာရေးအပါအဝင်ကဏ္ဍဆောင်မှာ KNU ရဲ့အုပ်ချုပ်မှုနဲ့လက်ပတ်နေပြီလို့လည်းတပ်မဟာကပြောပါတယ
်။စစ်ကောင်စီကတန်းအားတဲ့ဝန်ထမ်းတွေကထွက်ခွာဖို့တည်းကဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်တဲ့ဖြစ်ပါလေ။ဒီကတော့စစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခံရလိုက်တဲ့ဒီဒီအုပ်ချုပ်ရေးဘိုင်းမှာရှိတဲ့တခြားသောဌာနတွေပေါ့နော်။ဘုသူ့ရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှအုပ်ချုပ်ရေးအစီအမံဆောင်ရွက်သွားမှာလည်းဖြစ်ပါမယ
်။ဖအံဖက်မှာလည်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာသွားကြဖို့တပ်မဟာတစ်ကလည်းဖေဖော်ဝါရီလပထမပတ်မှာသတိပေးထားပါတယ်။
ီပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီကအင်တာပိုလ်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုလ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးစင်ကာပူခြေဆိုင် Channel News Asia သတင်းဌာနကဖော်ပြထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအပါအဝင်ချမ်းဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံကအဖွဲ့အစည်းတီးတီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံသားရေးဌာနကဖေဖော်ဝါရီ10ရက်နေ့မှာတောင်းဆိုပြီး2ရက်ကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့တဲ့အကြောင်းအင်တာပိုးအဖွဲ့ကဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့ကရန်ကုန်မြို့မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံသားတန်တမန်တွေကိုဖိတ်ခေါ်ပြောကြားတဲ့အခမ်းအနားမှာတော့ NUG, CRPH နဲ့ PDF အဖွဲ့တွေဟာအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆွဲပြောကြားခဲ့ပါတယ်။အလားတူပဲ NUG, CRPH, PDF အဖွဲ့တွေနဲ့နိုင်ငံကတိုင်ဝမ်ကစစ်ကောင်စီဟာအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်တံပြန်ဆွဆွဲထားတာပါ။
နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ရဲ့တပတ်အတွင်းမြမသတင်းစူးစီးတင်ပြချက်တွေနားဆင်ကြရပဲအပြီးမှာတော့ဆက်လက်ပြီးတော့တပတ်အတွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်။မတ်အေးတန်တာကျော်ကပြောပြပေးပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှိန်ခွဲထွက်ရေးရှင်းလင်းကြဖြစ်ပွားနေတဲ့ယူကရိန်းရုရှားပြည်ပခါအဆုံးသတ်ဖို့ပြင်သစ်နဲ့ဂျာမနီပါဝင်တဲ့ကြားသားရင်းတွေကစီဝေးဝင်မှာဘာမှထူးထူးခြားခြားအဖြစ်မထွက်ဘူးလို့ရုရှားနဲ့ယူကရိန်းကတောက်ကြနေကြပဲပြောပါရည်ဒီလိုဆွေးနွေးပွဲအခြေအနေကြောင့်ဒီအကြောင်းအရာထက်ပိုကြီးမာတဲ့သူတို့နိုင်ငံကြားပြည်ပခါပြည်လည်နိုင်ရင်ပိုပြီးတော့မှခက်ခဲသွားရတာဖြစ်ပါရည်တချိန်တည်းမှာယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေခြင်းအင်အားပြရတဲ့အနေနဲ့ဘယ်လရုစ်နိုင်ငံမှာဆဲရဲကြပူရက်စီရဲ့လေ့ကျင့်မှုကိုရုရှားကကြာတာရင်းတွေကပဲစတင်ပြုလုပ်လိုက်ပါတယ်။ရုရှားစစ်တပ်ဗိုလ်ချုပ်ကြီးတူဦးဆောင်တဲ့ S-400 မြေပြင်ကဝင်ဟင်ပြင်မစ်ဆိုင်းတုံးတက်ရင်းနေရင်တိုက်လေရင်တွေအများအပြားကိုဘယ်လရုစ်နိုင်ငံကိုဆေးလွတ်ထားတာဖြစ်ပါတယ်။ရုရှားတပ်ဖွဲ့ဝင်3,000ကိုကြီးကြပ်ဖို့ရုရှားထိတ်တန့်တက်မှုတွေလည်းပါဝင်ပါတယ်။ကြာတာရင်းနှီးကစတင်တဲ့ပူရဲစီရေလေ့ကျင့်မှုကတော့ယူကရိန်းနိုင်ငံကီယက်မြို့တော်နဲ့ကီလိုမီတာ110လောက်ပဲကွာတဲ့ဘယ်လာရုစ်နိုင်ငံမှာပြုလုပ်တာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတပ်အင်အားတသိန်းကျော်ချထားတဲ့ရုရှားကပင်လယ်နက်မှာလည်းစစ်သင်္ဘောတွေဆီလွတ်ထားတာပါ။ဘယ်လာရုစ်နဲ့ရုရှားပူရဲစီရေလေ့ကျင့်မှုတွေစတင်နေနေမှာပဲယူကရိန်းကလည်းမဟာမိတ်အနောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ကားဖြတ်မစ်ဆိုင်းဒုံးတွေအဝေးတန်းလေရင်တွေပါဝင်နေဆေးရကြဆေးရလေ့ကျင့်တဲ့အစီအစဉ်တစ်ခုကိုကြီးညာခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလာထဲမှာစစ်အာဏာသိမ်းတဲ့ဆူဒန်နိုင်ငံမှာဒီသတင်းပတ်တွင်မှာလဲခြေတဲ့စင်နာပြပွဲတွေပြုလုပ်ခဲ့ပြီးတော့လူတွေထောင်တောင်းချီပါဝင်ကြဆဲဖြစ်တယ်လို့ရဲတွေကလည်းမျက်ရည်ယိုပုံတွေတုံးပြီးတော့လူစုခွဲတာတွေလည်းရှိပါတယ်မျိုးတော်ကာတော်မာရောတခြားလူကြီးတွေမှာပါဆန္ဒပြကြတာဖြစ်ပြီးတော့စစ်အာဏာသိမ်းမှုခြုံငင်းဖို့အရက်သားကြီးပါဝင်တဲ့အစိုးရဦးဆောင်ဖို့နဲ့ဒီမိုကရေစီအပြောင်းလဲပြန်လည်ဖော်ဆောင်ပေးဖို့တောင်းဆိုကြပါတယ်။ပေကျင်းမျိုးတော်မှာဆောင်းရာသီအိုလံပစ်ပွဲကျင်းပနေတဲ့ကာလယောဂါကုသမှုရှိဖို့တရုတ်နိုင်ငံတဝန်အသွာလာတွေတင်းတင်းကြပ်ကြပ်ကန့်သတ်နေတာလည်းဖြစ်ပါတယ်။ဒီတရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာတော့ပြီးခဲ့တဲ့ရက်ပိုင်းကပဲအားကစားသမား32ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာထပ်တွေ့ပြီးတဲ့နောက်မှာတီးကြခွဲထားခဲ့ရပါတယ်။သူတို့ကိုပြင်းမြ9ရက်လောက်တီးကြခွဲထားဖို့စီစဉ်ထားတယ်လို့လည်းဘေကျင်းဆောင်းရာသီအားကစားပြိုင်ပွဲဆေးဘက်ဆိုင်ရာအဖွဲ့ဥက္ကဋ္ဌ Brian McCloskey ကပြောပါတယ်။အစောပိုင်းတီးကြခွဲထားတဲ့အားကစားသမား50ကိုတော့အပြင်းပြန်ထွက်ခွင့်ပေးလိုက်ပြီဖြစ်ပြီးတော့သူတို့တွေကအများစုကကြမ်းကြမ်းမမရှိရဲ့လို့လည်းသူကဆိုပါတယ်။တချို့ကူးစက်ခံရပြီးတဲ့သူတွေလည်းထပ်ပြီးတော့ကူးစက်နိုင်စေရှိတာကြောင့်ယောဂါထိန်ချုပ်ရေးနဲ့အားကစားသမားတွေအနေနဲ့ကိုဗစ်ရှိမရှိစက်တိုက်စီစဉ်ကြဖို့လည်းသူကတိုက်တွန်းပါတယ်။တချို့နေမှာပဲဥရောပနိုင်ငံတွေမှာတော့ကိုဗစ်ကူးစက်မှုတွေကျဆင်းလာနေတာကြောင့်ကိုဗစ်တားမြစ်ချက်တွေဖြေလျှော့ပေးနေပါတယ်။ဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်ခံရနိုင်ကြောင်းတွေ့ရှိတဲ့သူကဥရေရအပြင်းမထွက်ရဆိုတဲ့ကန့်သတ်ချက်ကိုလာမယ့်မတ်လ24ရက်နေ့ထိပြဋ္ဌာန်းထားပေမယ့်ကူးစက်မှုနှုန်းဒီတိုင်းဆက်လက်ပြီးတော့ကျဆင်းနေမယ်ဆိုရင်တော့ဒီထက်တလားဆိုပြီးတော့ဖေဖော်ဝါရီလကုန်မှာပယ်ဖြတ်ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလွတ်တော်မှာဗုဒ္ဓဘူးနေ့ကပဲပြောသွားပါတယ်
။ It is my expectation that we will be able to end the last domestic restrictions.
American ပြည်အောင်စုပြည်내တချို့မှလည်းကျောင်းတွေနဲ့အဆောက်အအုံတွေအတွင်းဝင်ရောက်ရင်နောက်ခေါင်းစီမတက်မနေရအစီအမံကိုဖြေလျှော့ပေးဖို့စီစဉ်နေပါတယ်။ဒီသတင်းပတ်တဲ့စီးရင်ရဆိုရင်ကမ္ဘာမှာကိုဗစ်ကူးစက်သူပေါင်း406သန်းကျော်နဲ့သေဆုံးသူ6သန်းနီးပါးကျော်ရှိပြီးတော့အမေရိကန်ပြည်သူတစ်ခုထဲမှာတင်ကူးစက်မှုပေါင်းသန်း89သန်းကျော်ရှိတာဖြစ်ပါတယ်။ အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါကြောင့်သေဆုံးသူက9000ကျော်သွားတဲ့အတွက်ဖေဖော်ဝါရီလ9ရက်နေ့တနင်္လာနေ့ကတော့ဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းမှာအောက်မေ့ဘွယ်ဖြစ်တဲ့ခေါင်းဆောင်အကျဉ်း900အမှတ်100ထိုးခဲ့ပါတယ်။ကိုဗစ်ကြောင့်သေဆုံးခဲ့ပြီးတဲ့သူတွေပြီးခဲ့တဲ့နှစ်လလောက်ထိ8000ကျော်ရှိနေရတာနေပြီးတော့ကူးစက်မြန်တဲ့ Omicron မျိုးကွဲဗီဇပိုးတဲ့ကြောင့်သေဆုံးသူ9000ကျော်ထိတိုးလာခဲ့တာပါ။ကိုဗစ်ကာကွယ်ဆေးထိုးပြီးတော့ထိုင်းလျောက်တာစီဟန်တာလိုရနိုင်နေကြကခုလိုမျိုးသေဆုံးကြရတဲ့အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါရည်။အခုချိန်ထိအမေရိကန်ပြည်အောင်စုမှာလူဦးရေ46ရာခိုင်နှုန်းပဲကာကွယ်ဆေးပြည့်ဝထိုးထားပါရည်။တမန်တော်ဂျိုးဘိုင်ဒန်ကတော့ကရောဂါကိုကြံ့ကြံ့ခံတွန်းလှန်မှုခက်ခဲနေသေးတဲ့အကြောင်းနဲ့ကာကွယ်ဆေးတွေအားဖြင့်ကာကွယ်ဆေးတွေထပ်ပြီးထိုးကြဖို့အမေရိကန်ပြည်သူတွေကိုတိုက်တွန်းနေပါရည်။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ပိုးနဲ့အာနာရှင်စနစ်ကိုထောက်ခံသူတွေပိုပြီးများလာတာကြောင့်2021ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းဒီမိုကရေစီစံနှုန်းတွေပိုပြီးကျဆင်းခဲ့တယ်လို့လန်ဒန်အခြေစိုက်ကမ္ဘာကျော် Economic Magazine ကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ကပြောသွားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်မှာနေထိုင်ခွင့်ရတဲ့သူကမ္ဘာလူဦးရေ45ရာခိုင်နှုန်းကျော်ယုံလေးပဲရှိတယ်လို့ EIU အဖွဲ့ကပြောတာပါ။ဒီ2020ခုနှစ်ကကမ္ဘာလူရေတဝက်ဝင်းကျင်အောင်ဒီမိုကရေစီစနစ်အောက်မှာနေခဲ့ရတဲ့အခြေအနေထက်ပိုပြီးတော့ဆိုးရွားသွားခဲ့တာဖြစ်တယ်လို့လည်း EIU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်။စစ်တမ်းအာဏာသိမ်းထားတဲ့မြန်မာနိုင်ငံကတော့ဒီမိုကရေစီစနစ်အဆိုးရွားဆုံးကြာစင်းတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာတူနီရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့အတူပါဝင်တာဖြစ်ပါတယ်။
VOA American အသံရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line 32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ vurmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ
်။ Ukraine ကို Russia ဝင်ရောက်ကျူးကျော်မယ်ဆိုရင်လင်းလင်းမြန်မြန်ပဲပြင်းထန်တဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်ကြောင်း American သမ္မတ Joe Biden ကစနေနေ့မှာ Russia သမ္မတ Vladimir Putin ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချိန်မှာသတိပေးလိုက်ကြောင်းသမ္မတ AMU ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American သမ္မတနဲ့ Russia သမ္မတတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားမှုဟာတနာရီကြာမြင့်ခဲ့တာပါ။ရုရှားရဲ့ကျူးကျော်ဝင်ရောက်မှုအန္တရာယ်အတွက်စိုးရိမ်နေကြချိန်မှာစီးလုံးညှို့ချောင်းပြတာတဲ့အနေနဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာကီယက်မြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကယူကရိန်းအလံတွေလွှင့်ထူပြီးနိုင်ငံတော်တချင်းတွေတိဆိုဆန္ဒပြခဲ့ကြပါတယ်။ယူကရိန်းမှာလွန်ခဲ့တဲ့7နှစ်ကရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေကြောင့်လူပေါင်း14,000တည်ဆုံးခဲ့ရပြီးခရိုင်းမီးယားဒေသရုရှားတို့လက်ထက်ရောက်ခဲ့ရတယ်လို့အခုလဲတနင်္ဂနွေလုံးကြာရောက်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်85နှစ်မြောက်ပြည်တော်စုနေအထိမ့်မှအနေနဲ့စစ်ကောင်စီကနေအချင်းသား860ပြန်လွှတ်ပေးတယ်လို့ကြေညာခဲ့ပါတယ်နိုင်ငံရေးနဲ့ဆက်ဆက်ဖမ်းဆီးခံရသူတွေပါရာတော့မတွေ့ရသေးပါဘူးထမ်းနန်းအနှစ်80ချမှတ်တာခံထားရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုထောင်နန်းထက်ဝက်လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့လဲစစ်ကောင်စီကတီးခြားကြေညာပါတယ်
VOA American အသံရဲ့သတင်းအချင်းချုပ်ကိုဒီဒေါက်ခင်မျိုးသက်ကပြောပြပေးတာဖြစ်ပါတယ်။ဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အသံလွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Nick Ibenor တွေဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line to 32 49မီတာနဲ့ပထမနာရီဝက်မှာ line လက်မီတာ190ကနေတင်ဆက်ခဲ့တာပါ။သောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။VOA ကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.